to the Voice of America in Burmese.
Minglam ne kemashe Washington News of VOA American tanga ni 2020 pye ni match ma 12 ye jada padin ni ne ne khe season go myama chano chain me ne 6 nai ga ni 9 nai thi line to meter 32 40 48 to ga ni dai yai thau lin twa ma ba Facebook sa myna phit de VOA Burmese news ka ni le dai yai na sin nai ja ba le shin tama engine nai ma
chano lu ba di me ne na sin me tain ni ma lo ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာနဲ့ပြည်နယ်နဲ့ကာယရောဂါဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပေါ်ထွန်းနေပါပဲသတိပေးလိုက်ပါတယ်။မြန်မာစစ်တပ်ကလွတ်တော်အမတ်တူနဲ့ရိုက်တာသတင်းဌာနပေါ်တရားစွဲထားတာကိုရုပ်သိမ်းပေးဖို့လူခွေးဆိုင်ရာအာဆီယံလွတ်တော်အမတ်များအဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုယ်စော်ဝင်းလိုင်နဲ့တူချင်ညာပေးမှာပါ
။ကောင်းပါပြီရှင်။သတင်းစီစဉ်ပြီးတဲ့အခါမှာလဲ COVID-19 ကိုကမ္ဘာ့ကပ်ရောဂါဖြစ် WHO ကကြေညာလိုက်တဲ့အကြောင်းအပြည့်အစုံကြားမှာပါ
။ Pandemic is not a word to use lightly or carelessly. It's a word that
ဒါကတော့ကုလသမဂ္ဂဂျနီဗာရုံးချုပ်မှာ WHO ညွှန်ကြားရေးမှူးချုပ်ရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်။တခါ check နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်မူလာလန်းကစပြီးတော့တက္ကသိုလ်ကျောင်းအားလုံးကိုရက်အကန့်အသတ်မရှိပိတ်ထားလိုက်တဲ့အကြောင်းကိုချက်နိုင်ငံရောက်မြန်မာတဦးနဲ့ Skype ကနေဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်ဖို့ရှိပါတယ်။အဲဒီနောက်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားရဲ့စီးပွားရေးကျဆင်းလာနေတာကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာတော့မြန်မာအရေးသုံးသက်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောဝင်းနိုင်တို့ကပြောပြမှာပါရှင
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာနဲ့ပြည်နယ်နဲ့ကာယရောဂါဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပေါ်ထွန်းနေမှာပဲသတိပေးလိုက်ပြီးအဆိုးဆုံးအခြေအနေတွေကြိုးဝှက်နိုင်သေးတယ်လို့လည်းသတိပေးလိုက်ပါတယ်
။ In the past 2 weeks the number of cases of COVID-19 outside China has increased 13-fold.
And the number လုံးဝတရင်းနှစ်ပတ်တွင်တရုတ်နိုင်ငံပြင်ပမှာ COVID-19 ရောဂါကူးစက်မှု3,000 ပြီးကူးစက်တဲ့နိုင်ငံပေါင်းကလည်း3,000တဲ့အတွက်စိုးရိမ်စရာကောင်းတာကြောင့်ပန်ဒက်ကဘာနဲ့ပြည့်နေတဲ့ကပ်ရောဂါဖြစ်သတ်မှတ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်း WHO ညွှန်ကြားမှုချုပ်တက်ဒရော့စ်အက်ဒနွန်ဂေဘရီယေဆုစ်ကဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာပေါ်ထွန်းနေကပဲပြောလိုက်တာပါပေါ်ထွန်းနေသည့်ရရှိထားတဲ့စီးရင်တွေအရနိုင်ငံပေါင်း114နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ13,800ကျော်နဲ့သေဆုံးသူ2,300နီးပါးရှိတဲ့အကြောင်းပြောဆိုထားပါတယ်ရှေ့လာမယ့်ရက်တွေသတင်းပတ်တွေအတွင်းမှာလည်းနောက်ထပ်သေဆုံးသူတွေကူးစက်တဲ့နိုင်ငံတွေထပ်တိုးလာအောင်မဖြစ်တဲ့အကြောင်းလည်းဝေချိုကြီးကသတိပေးထားတာပါကာယရောဂါကြီးထွားမလာအောင်ကမ္ဘာနိုင်ငံတွေကြိုးပမ်းသွားဖို့လည်းထပ်မံနှိုးဆော်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှု90ရာခိုင်နှုန်းကနိုင်ငံ၄နိုင်ငံမှာဖြစ်ပေါ်နေပြီးဒီထက်ကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေမှာဆိုရင်လည်းကူးစက်မှုတွေသိတသာလျှော့ချနိုင်တဲ့အကြောင်းဝေချိုညွှန်ကြားမှုချုပ်ကပြောဆိုသွားတာပါတရုတ်နိုင်ငံပြီးရင်ကူးစက်သူ1000ယောက်နဲ့အများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့အရေးပေါ်ကျန်းမာရေးပြဿနာနဲ့အလုပ်ကိစ္စတွေကလွဲလို့နိုင်ငံအနှံ့အသွားလာတွေကိုပို့ထုနေမှာပဲတားမြစ်ထားလိုက်ပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကလည်းလက်ရှိအခြေအနေတိုင်းသာဆက်ဖြစ်နေမယ်ဆိုရင်တိုင်းပြည်လူဦးရေ80ရာခိုင်နှုန်းလောက်ထိကူးစက်ခံနိုင်တဲ့အကြောင်းပို့ထုနေမှာပဲသတိပေးပြောဆိုထားပါတယ်။
နိုဗယ်ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာအနှံ့ပြန့်နှံ့တဲ့ကာယရောဂါကြီးဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာလိုက်ပြီးအစုရှယ်ယာဈေးတွေလည်းပုံထုနေမှာတိတိတသာထပ်မံထိုးကျသွားတဲ့အချိန်မှာပဲဒီကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကပုံထုနေညမှာတန်းပြီကိုမှိန်ခွန်းပြောကြမယ်လို့ဆိုပါတယ်အင်ဒီရောမှာအမေရိကန်ထိတ်တန့်ဗန်ကြီးအကဲတွေနဲ့တွေ့ဆုံပြီးသမ္မတထရန့်ကပြောကြတာမှာတိုင်းပြည်အတွင်းအရေးပေါ်အခြေအနေကြေညာပြီးနိုင်ငံတကာခီးသွွာလာမှုတွေကိုကန့်သတ်ခြင်းလုပ်မလားဆိုတဲ့ထင်ကြီးပေးပြောဆိုနေမှုတွေနဲ့ပတ်သက်လို့တစုံတရာပြောဆိုခဲ့ခြင်းမရှိပါဘူး။သူ့အနေနဲ့ဘာလို့ဖို့ဆုံးဖြတ်ထားတယ်ဆိုတဲ့ကိစ္စကိုဝါရှင်တန်စံတော်ချိန်ည9:00နာရီမှာသမ္မတရဲ့ over ရုံးကနေတိုင်းပြည်ကိုပြောကြမယ်မင်းကွန်းထဲမှာထည့်သွင်းပြောဆိုမယ်လို့သာသမ္မတထရန့်ကပြောကြခဲ့ပါတယ်။ဒီပြဿနာကိုပြည်လဲအောင်ဖြေရှင်းသွားမယ်လို့ဗန်အကြီးအကဲတွေနဲ့တွေ့ဆုံမှုအတွင်းဒီနောက်တွေကိုသမ္မတကပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်လာမဲ့စီးပွားရေးအကျတဲ့ကိုဖြေရှင်းနိုင်ဖို့သူတို့ဘက်ကအစင်းနေစီကြောင်းဗန်လုပ်ငန်းရှင်တွေကသမ္မတကိုပြောကြားခဲ့ကြတယ်လို့ဆိုပါတယ်ပုတ်ထုံးနေ့အစုရှယ်ယာဈေးတွေပိတ်တဲ့အချိန်မှာနယူးယောက်ကဒေါင်းဂျွန်းအစုရှယ်ယာအညွန့်ကိန်းတွေဟာ600ခန့်လုံးနီးပါးနဲ့ညီမျှတဲ့1500နီးပါးကျသွားခဲ့ပါတယ်ဒါဟာ17နှစ်လောက်ဇက်တိုက်အမြတ်အစွန်းပေါ်လာခဲ့တဲ့အစုရှယ်ယာဈေးတွေပထမဆုံးအချိန်အများဆုံးပြန်ထိုးကျသွားခြင်းလည်းဖြစ်ပါတယ
်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကမ္ဘာနဲ့ပြည်နယ်နဲ့ကပ်ရောဂါဖြစ်သတ်မှတ်လိုက်တယ်လို့ အမေရိကန်ဆွေကတုံ့ပြန်မှုတွေနှေးကွေးနေတယ်လို့ယင်းနှင်းညွှန်တဲ့သူတွေရှုမြင်နေချိန်မှာပဲအမေရိကန်စတော့ဈေးကွက်မှာပေါ်ထွန်းလေးကလည်းကျဆင်းမှုတွေနဲ့ထပ်မံကြုံခဲ့ရပါတယ်။ဒေါ်ဂျွန်စ်အညွှန်းကြီးရဆိုရင်လည်း1465မှ600ခန်းလုံးထပ်မံဈေးကျသွားတာပါ။ Nasdaq နဲ့ S&P 500တို့ကလည်း900ခန်းလုံးစီဈေးကျခဲ့ပါတယ်။ဥရောပဈေးကွက်မှာလည်းအလားတူဈေးတွေကျဆင်းခဲ့ပေမဲ့ထိခိုက်မှုကတော့တိတ်မများလာပါဘူး။လန်ဒန်ဈေးကွက်မှာ100ခန်းလုံးဈေးကျပြီးပြည်ထောင်နဲ့ဂျာမနီနိုင်ငံတွေကအစုရှယ်ယာဈေးနှုန်းတွေကလည်း100ခန်းလုံးအောက်ဈေးကျခဲ့တာပါ။ VNS အနေနဲ့ဆိုရင်မှကြောင့်ခီးသွားတွေနည်းသွားတဲ့အတွက်ကမ္ဘာယဉ်နံဈေးလည်းထိုးချခဲ့ပါတယ်။ဒီကြောင့်လိုင်းတွေအပျော်စီးသမောလုပ်ငန်းတွေရဲ့အစုရှယ်ယာဈေးတွေလည်းကျဆင်းခဲ့တာပါ။ဒေါ်ဂျွန်စ်ဆဲအစုရှယ်ယာတွေ400ခန်းလုံးပြန်တက်ခဲ့ပြီးနောက်တစ်ရက်မှာပဲဈေးတွေပြန်ကျသွားတဲ့အတွက်နောက်ရက်တွေမှာလည်းအလားတူတက်ကြတွေတွေ့ရနိုင်နေတယ်လို့ကြွမ်းကျင်သူတွေခန့်မှန်းထားပါတယ်။သမတ်ဒေါ်နယ်ထရန့်ဆွေကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအပေါ်ထိခိုက်မှုတွေကနေတက်တာရစီနိုင်တဲ့စီစဉ်နဲ့ပတ်သက်လို့အသေးစိတ်မသိရသေးတဲ့အတွက်စတော့ဈေးကွက်မှာအတက်ကျတွေကျုံနေရတာလို့လဲကြမ်းကျင်သူတွေကပြောဆိုထားကြပါတယ်
။အီရန်နိုင်ငံဘက်ဒတ်မြို့တော်မြောက်ဖက်ကစစ်ကန်တစ်ခုကိုရော့ကက်ဒုံးကျည်နေနဲ့ပြစ်ခတ်ခံခဲ့ရတဲ့အတွက်အမေရိကန်၂ယောက်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တဦးသေဆုံးသွားပါတယ်။တာဂျီစစ်ကန်ကိုစစ်သေးကြွတွေကထရက်ကားတစ်စင်းပေါ်ကနေရော့ကက်တွေနဲ့ပြစ်ခတ်ခဲ့တာလို့အမေရိကန်နဲ့အီရတ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ရော့ကက်ဒုံးကျည်30လောက်ပြစ်ခတ်ခဲ့တာမှာ18ခုကစကန်ကိုထိမှန်ခဲ့ကြောင်းလဲအမေရိကန်အစိုးရတာဝန်ရှိသူတူက VOA ကိုပြောပါတယ်။အမေရိကန်စစ်သည်၂ယောက်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တဦးသေဆုံးကြောင်းအမေရိကန်စစ်တပ်ရဲ့ကမ္ဘာအလယ်ပိုင်းဒေသကုတ်ကဲရေးဌာနပြောခွင့်ရဗိုလ်ကြီးBill Avanga VOA ကိုအတိအပြုပြောခဲ့တာပါတည်ဆုံးသူညွန်ပေါင်းအဖွဲ့ဝင်ဟာဗြိတိန်နိုင်ငံကဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တွေအပြင် Contract ဝန်ထမ်းတို့အပါအဝင်နောက်ထပ်တရားစင်လောက်တန်းရခဲ့ကြောင်းလည်းပြောဆိုခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာပြောဖို့စောသေးကြောင်းနဲ့စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလည်းအမေရိကန်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့အီရတ်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကအစောပိုင်းမှာ Twitter ကနေသတင်းထုတ်ပြန်လာမှာတော့ရော့ကက်10ခုနဲ့ပြစ်ခတ်ခံခဲ့ရကြောင်းနဲ့ထိခိုက်တိုက်ဆုံးမှုမရှိကြောင်းပြောဆိုခဲ့သလိုအနည်းနာမှာပစ်ထားတဲ့ Tracker စင်းရဲ့တပ်ပုံကိုလည်းဖော်ပြခဲ့ကြပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိအဲဒိုမီတာ32 kHz 9335အိုက်ဒိုမီတာ40 kHz 9839အိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တင်မြန်မာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American မှာနိုဝင်ဘာလတိုင်းချင်းပတ်မဲ့သမရရွေးကောက်ပွဲမှာရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းတွေပါတီရင်းအကျိုးရေးဝဲမှာဒုသမရအောင်ဂျိုးပိုက်တင်အသားရနေပေမဲ့ဆက်လက်ရှင်ပြိုင်ဆောင်မှာဖြစ်တဲ့အကြောင်းဗမော့ပြည်နယ်ထက်တူတော်မတ်ဘန်နီဆန်ဒါစ်ကပေါ်ဒူးနေမှာပဲကြေညာလိုက်ပါတယ်။အင်္ဂါနေ့ကပြည်နယ်6ခုမှာကျင်းပခဲ့တဲ့အကျိုးရေးဝဲမှာတော့အမေရိကန်ရဲ့ကွန်ထရိုးလုပ်ငန်းတွေရှိရာအချက်အချာမီရှိဂန်ပြည်နယ်အပါအဝင်ပြည်နယ်၄ခုမှာဒုသမရအောင်ပါတီအနိုင်ရခဲ့တာပါ။ထက်တူတော်မတ်ဆန်ဒါစ်ကတော့မြောက်တက္ကသိုလ်ပြည်နယ်မှာအနိုင်ရခဲ့ပြီးမဲရီဆက်လက်ရည်တွက်နေစေဖြစ်တဲ့ဝါရှင်တန်ပြည်နယ်မှာလည်းအသာရထားပါတယ်။ဒီမိုကရက်တစ်ဆိုရှယ်လစ်တူအဖြစ်ကြီးညာထားတဲ့ဆန်ဒါစ်ကတော့တတိယဦးနေညမှာစီစဉ်ထားတဲ့စကားစစ်တူဝဲမှာဒုသမရအောင်ပါတီနဲ့ရင်ဆိုင်မှုအသိရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။
မြန်မာနိုင်ငံမှာအသွင်ဆောင်ပါလီမန်ဒီမိုကရေစီစနစ်ကျင့်သုံးနေပေမဲ့လည်းတိသာထင်ရှားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတော့မယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကနေ့စဉ်ထုတ်ပြန်တဲ့လူ့ခွင့်ရေးအစည်းအဝေးမှာဖော်ပြထားပါတယ်။လူညွန်ရေးတပ်ဖွဲ့တွေကတရားစီရင်ရေးမရှိဘဲဥပဒေမဲ့တပ်ဖြတ်တာ၊လူတွေပြောက်သွားအောင်လှုပ်ဆောင်တာ၊ညှဉ်းပန်းနှိပ်စက်တာ၊အာဏာပြုကျင့်တာအပြင်တခြားလိမ္မာဆိုင်ရာစော်ကားမှုတွေကျူးလွန်တာ၊အစိုးရကဥပဒေမဲ့ဖန်ဆီးထင်သိမ်းတာ၊အသက်အန္တရာယ်ဖြစ်စေနိုင်တဲ့နိရှေထောင်တာနေချမှတ်အပြစ်ပေးတာပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေကိုအာမချိုးဖောက်တာတရားစီရင်စနစ်ကိုဝင်ရောက်ဆက်ဖက်တာလွတ်လပ်ပြောဆိုခွင့်ကိုပြင်းထန်စွာကန့်ကွက်ချုပ်ချယ်တာနဲ့သတင်းမီဒီယာတွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတာငြင်းချမ်းစွာစုဝေးဆန္ဒပြသူတွေကိုဖမ်းဆီးထိန်းသိမ်းတာအပါအဝင်လွတ်လပ်စွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်တွေကိုကန့်သတ်ချုပ်ချယ်တာလွတ်လပ်စွာကိုယ်ခွင့်ခွင့်ကိုပြင်းထန်စွာကန့်သတ်ချုပ်ချယ်တာလွတ်လပ်စွာသွားလာခွင့်ကိုကန့်သတ်ချုပ်ချယ်တာအစိုးရရရှိတွေကအကျင့်ပြတ်ချဆမှုတွေကျွလွန်တာအသက်မပြည့်သေးတဲ့ကလေးငယ်တွေကိုတတ်တာအဖြစ်စုဆောင်းတာလူမောင်ခိုကူးတာလူမျိုးတစ်ခုဘာသာရေးတစ်ခုခုကိုပြစ်မှတ်ထားပြီးချိန်းချောက်အကြမ်းဖက်တာလူမျိုးချင်းဆက်ဆံသူတွေကိုပြစ်ဒဏ်ချမှတ်နိုင်တဲ့ဥပဒေတွေချမှတ်ပြဋ္ဌာန်းတာစတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ဖြစ်ပေါ်နေကြောင်းအမေရိကန်နိုင်ငံရဲ့ဌာနအစီအခံစာမှာအခြေတဝင့်ဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းမွတ်စလင်ရိုဟင်ဂျာတွေပေါ်ဖိနှိပ်ချုပ်ချယ်မှုဖြစ်ပေါ်နေတာတွေကိုလည်းအစီအခံစာမှာထည့်သွင်းဖော်ပြထားပါတယ်။ မြန်မာနိုင်ငံမှာအတင်းဆောင်ပါလီမန်ဒီမိုကရေစီစနစ်ကိုကျင့်သုံးပြီးဖွဲ့စည်းပုံအရတမရကိုလွတ်တော်ကရွေးချယ်တယ်ဆိုပေမဲ့လည်းလွတ်တော်အတွင်းတမရသားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေသေးတာကာကွယ်ရေးပြည်ထောင်စုနဲ့နေဆက်ဒေသလုံခြုံရေးဝန်ကြီးဌာနဆတဲ့အရေးပါတဲ့ဌာနတွေကိုစစ်တပ်ကရွေးချယ်ခန့်အပ်နေစေဆိုတာတွေကိုလည်းအစီရင်ခံစာမှာထောက်ပြထားပါတယ်စစ်တပ်ကကျူးလွန်ခဲ့တဲ့ကျူးလွန်နေစေဖြစ်တဲ့ပြစ်မှုတွေကိုအပြစ်ပေးယူခြင်းမရှိတာတခါတရံမှာပြစ်မှုကျူးလွန်တဲ့အရာရှိတွေကိုအစိုးရကအရေးယူပေမဲ့လည်းပြစ်မှုကြာခံရတဲ့ရတာနဲ့ပြစ်ဒဏ်မများတာတွေရှိနေတယ်လို့လည်းဖော်ပြထားပါတယ
်ဒီမှာစစ်တပ်ကလွတ်တော်အမတ်တူနဲ့ဗဒသင်းဌာနဖို့တရားဆွဲထားတဲ့တွေကိုယူသိမ်းပြီးဖို့လူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကရခိုင်ပြည်နယ်ပူစီတော်မြို့နယ်မှာလက်နက်ကြီးကြီးကျယ်ရရာကရင်ဂျာမျိုးသမီးနှုတ်တိဆုံးတဲ့ဖြစ်စဉ်မှာစစ်တပ်ရဲ့လက်ချက်ဖြင့်ဒေသခံလွတ်တော်ကိုယ်စားလှယ်တွေကိုကူကပ်ပြီးရေးသားခဲ့တဲ့အတွက်ရိုက်တာသင်းဌာနနဲ့လွတ်တော်အမတ်တို့ဆက်သွယ်ရေးအဥ်တွေ66ကာကြီးနဲ့စစ်တပ်ကဒီသတင်းပတ်တယ်မှာပဲတရားဆွဲထားတာပါ။ဒီမှာစစ်တပ်ကတော့ရင်ဂျာမျိုးသမီးရဲ့တိဆုံးတဲ့ဖြစ်ကတ်မှုဟာရခိုင်လက်နက်ကိုင်ဖွဲ့ AA လက်ချက်ဖြင့်ဆွဆွဲထားတယ်လို့ AA ဖွဲ့ကလည်းစစ်တပ်လက်ချက်ဖြင့်တံပြန်ဆွဆွဲထားပါတယ်။မလေးရှားနိုင်ငံကလွတ်တော်ကိုယ်စားလှယ်2လက်ဖြင့် APHR ဖွဲ့ရဲ့ဥက္ကဋ္ဌလက်ဖြစ်တဲ့ Charles Santiago ကတော့မြန်မာစစ်တပ်အနေနဲ့ဆွဆွဲချက်တွေကိုဖြည့်ရှင်းလုပ်ရဆိုရင်ရာဆွဲကြောင်းနဲ့တရားဆွဲရမျိုးမဟုတ်ပဲတခြားနည်းလမ်းနဲ့သာဖြည့်ရှင်းသင့်တဲ့အကြောင်းဗိုလ်ထုနေကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါမြန်မာလူငယ်တပ်ဖွဲ့တွေအနေနဲ့ရခိုင်ပြည်နယ်မှာဗလိုက်မှုကင်းပြီးတိကျမှန်ကန်တဲ့သတင်းတွေပေါ်ပြနိုင်မှုစစ်မှန်တဲ့ဆန္ဒရှိရဆိုရင်သတင်းသမားတွေကိုလွတ်လပ်လပ်သတင်းယူခွင့်ပေးဖို့နဲ့အင်တာနက်အဆက်အသွယ်ဖြတ်တောက်မှုတွေကိုအဆုံးသတ်ဖို့လဲတိုက်တွန်းထားပါရဲ
့တက်တန်းတန်းတရာကျော်ရှိပြီလို့ခမားရတဲ့ပြန်တန်းနိုင်တဲ့အသေးငယ်ဆုံးဒိုင်နိုဆောတကောင်ကိုမြန်မာနိုင်ငံမှာတွေ့ရှိတဲ့ပြင်းထဲမှာမူရင်းပုံစံမပြည့်ရှိနေတာကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြပါတယ်အဲ့ဒီဒိုင်နိုဆောဟာကမ္ဘာအသေးဆုံးငှက်တကောင်ဓာတ်တောင်သေးငယ်ပြီး T-Rex လို့ခေါ်တဲ့ဒိုင်နိုဆောအမျိုးအစားတဲ့တောင်တက်တန်းပိုရင်းတယ်လို့ဆိုပါတယ်အဲ့ဒီဒိုင်နိုဆောရဲ့ဥက္ကောင်ကိုမြန်မာနိုင်ငံမှာတွေ့တဲ့ပြင်းထဲမှာကောင်းမွန်စွာတွေ့ရှိခဲ့တာကြောင့်အဲ့ဒီတရဝဟာဘလို့ပုံစံဖြစ်မယ်ဆိုတာကိုသူတည်တည်လေးရှင်းလင်းစွာခမန်းတွက်ဆလို့ရနိုင်တယ်လို့ဖော်ပြထားပါတယ်ခင
်ဗျကွန်လွင်ဦးနဲ့ကုဆောင်းဝင်းနိုင်တို့ကသတင်းတွေကိုပြပြသွားတာပါစောစောကကြားခဲ့ရတဲ့အတိုင်းပဲဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကိုကမ္ဘာအနှံ့ပြန့်နှံ့လာတဲ့ကပ်ရောဂါအဖြစ်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကဗုဒ္ဓဖူးနေ့မှာပဲကြေညာလိုက်ပါတယ်။တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ဗိုင်းရပ်စ်ပိုးဟာအခုနောက်ဆုံးကမ္ဘာပေါ်ကနိုင်ငံပေါင်း100ကျော်ထိကူးစက်ခဲ့တာပါ။အခုတော့အမြင့်ဆုံးအဆင့်ထိကိုရောက်ရှိလာပြီဖြစ်တယ်လို့ WHO ကတိုးမြှင့်တက်မှတ်လိုက်ပါတယ်။ကိုအောင်လွင်ဦးကပဲအပြည့်စုံကိုဆက်ပြီးပြောပြမှာပါ။
တရုတ်နိုင်ငံပြည်ပမှာလွန်ခဲ့တဲ့သတင်းနှစ်ပတ်တွင်ကူးစက်မှုတွေ73ဆအထိတိုးလာတယ်လို့ကူးစက်တဲ့နိုင်ငံတွေလည်း3ဆတိုးလာတဲ့ပေါ်ဆိုရင်အတွက်ကမ္ဘာနဲ့ပြည်နယ်တဲ့ယောဂဖြစ်ကျင်ညာဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းလူရေးချုပ်ညွှန်ချိန်မှုချုပ် Tedros Adhanom Ghebreyesus ကဂျနီဗာရုံးချုပ်မှာသတင်းတောက်တွေကိုပြောလိုက်တာပ
ါ And we're deeply concerned both by the alarming levels of spread and severity and by the alarming levels of inaction.
ကူးစက်မှုပြင်းထန်မှုတွေဟာစိုးရင်စရာကောင်းောက်တဲ့အဆင့်အထိရောက်လာနေပြီးတုံ့ပြန်ဆောင်ရွက်မှုမရှိတာတွေဟာလည်းစိုးရင်စရာကောင်းတဲ့အဆင့်အထိရောက်လာနေတာကြောင့် COVID-19 ရောဂါကိုကမ္ဘာအနှံ့ပြန့်နှံ့တဲ့ကာယရောဂါအဖြစ်သတ်မှတ်နိုင်ပြီလို့ကျွန်တော်တို့အနေနဲ့သုံးသပ်ပါတယ်
။ပုံရုံးနေ့ထိရရှိထားတဲ့အချက်အလက်တွေအရကမ္ဘာပေါ်ကနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း 318,000 ကျော်ကူးစက်ခံထားပြီးသေဆုံးသူပေါင်းကလည်း 4,300 လောက်ထိရှိနေကြောင်း WHO ကပြောပါတယ်။ Virus 4စတင်ပြန့်နှံ့ရာတရုတ်နိုင်ငံမှာကူးစက်မှုရောကြလာနေရမှာပုံထုနေ့ကကူးစက်သူလူနာအသစ်24ယောက်သာရှိရကြောင်းလဲတရုတ်ကျန်းမာရေးတာဝန်ရှိသူတွေသတင်းထုတ်ပြန်ထားတာပါဒါပေမဲ့လည်းကူးစက်သူ1000ကျော်သားဖြစ်တဲ့အမေရိကန်ပြည်ထောင်စုအပါဝင်ကမ္ဘာတဝန်းမှာနောက်ထပ်ကူးစက်မှုအသစ်တွေနဲ့ကူးစက်ခံရတဲ့နိုင်ငံအသစ်တွေလည်းထပ်တိုးလာနေပါတယ်ဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပေါ်ရက်ခတ်လာနေသလိုလူမှုအသိုင်းအဝိုင်းတွေကြားစိုးရိမ်မှုတွေလည်းကြီးထွားလာနေချိန်မှာကျန်းမာရေးအန္တရာယ်သတိပေးချက်ကိုအမြင့်ဆုံးအဆင့်ထိသတ်မှတ်ဖို့အလွယ်တကူဆုံးဖြတ်ခဲ့တာမဟုတ်တဲ့အကြောင်းလဲဒရွေးချိုချီကဲကသတင်းတောက်တွေကိုပြောပါတယ
် Pandemic is not a word to use lightly or carelessly It's a word that if misused can cause unreasonable fear
ကဘာအနံ့ပြန့်နှံ့တဲ့ကာယရောဂါ Pandemic ဆိုတာဟာခပ်ပေါ်ပေါ်အမှုမဲ့အမှတ်မဲ့သုံးလုံးရမယ်စကားလုံးမဟုတ်ပါဘူးဆလွဲသုံးမိခဲ့ရင်စိုးရင်ထိလမှုတွေဒါမှမဟုတ်ရင်လဲတိုက်ဖြတ်ရေးလုပ်ငန်းတွေအဆုံးသတ်သွားပြီဆိုပြီးလွှဲမတဲ့အမြင်တွေဝင်လာရကမလိုလားအပ်တဲ့ဝေဒနာခံစားရတာတွေအသက်ဆုံးရှုံးမှုတွေလည်းဖြစ်နိုင်ပါတယ်
ဒ ရွေးချယ်ကအမြင့်ဆုံးသတိပေးချက်ထုတ်ပြန်လိုက်တဲ့ဗိုလ်ထုံးနဲ့မှာပဲအာဖရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအတည်ပြုလိုက်သလိုအင်ဒိုနီးရှား၊လေဗနွန်၊ပနားမားနဲ့အိုင်ယာလန်တို့မှာလည်းပထမဆုံးသေဆုံးသူတွေရှိတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာပါ။တရုတ်နိုင်ငံပြည်ပမှာကူးစက်မှုအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့အီတလီနိုင်ငံမှာတော့သေဆုံးသူ800ကျော်နဲ့ကူးစက်သူ12000ကျော်ထိရှိနေပြီးယူရိုနိုင်ငံမှာတော့သေဆုံးသူ350ကျော်နဲ့ကူးစက်သူ900ကျော်တောင်ကိုရီးယားနိုင်ငံမှာတော့သေဆုံးသူ60နဲ့ကူးစက်သူ9900ကျော်တိရှိနေပါတယ်ခင်ဗျာ
။ကျေးဇူးပါကိုအောင်လင်ဦးရေခုဆက်လက်ပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာစီးပွားပြက်ကက်စိုက်နိုင်တယ်လို့လေ့လာသူတချို့သတိပေးတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ယောဂါကူးစက်မှုအပြင်းထန်ဆုံးခံစားခဲ့ရတဲ့နိုင်ငံတချို့မှာထိခိုက်မှုတွေကြုံတွေ့နေရတဲ့အကြောင်းတောင်ကိုရီးယားနိုင်ငံဆိုမျိုးကနေဘီလ်ဂလိုသတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ပြမှာပါ။
တောင်ကိုရီးယားနိုင်ငံဆိုးမြို့မှာရုံးတွေအများကြီးရှိတဲ့ရဲကွက်မှာဖွင့်ထားတဲ့ဘာဘီကျူးစားတောက်ဆိုင်ပိုင်ရှင်လီဂျေဟွန်းကစီးပွားရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။မိုးကြိုရီးတင်တယ်
။ကြာပါပလီလေးလောက်ရောက်ပြီဆိုရင်ဒီဆိုင်ရဲ့စားသုံးသူတွေနဲ့ပြည့်နေတတ်ပါလေ။အခုတော့ခမားပြင်းတဲ့အတိုင်းပဲဘယ်သူမှမရှိဘူးလေ
။ရောဂါကူးစက်ပြန့်ပွားတာကိုတားဆီးဖို့လူချင်းတွေ့ဆုံတာကိုရှောင်ရှားနေတဲ့အချိန်အခုလိုလူသူကင်းမဲ့နေတာမျိုးကတောင်ကိုရီးယားစားတောက်ဆိုင်တော်တော်များများမှာဖြစ်နေတာပါ။လီဂျေဟွန်းကပဲ
ဟို50년살면서
ဒါမျိုးကကျွန်တော်တက်တဲ့59နှစ်အရွယ်မှာပထမဆုံးအကြိမ်ဖြစ်တာဖြစ်ပြီးစီဝါကြီးကျတာဖြစ်ဖြစ်ကူးစက်ရောဂါကြောင့်ပဲဖြစ်ဖြစ်အရောကတော့လုံးဝကျသွားတာပါပဲ
အခုလိုပန်းဆိုင်မျိုးလုပ်ငန်းငယ်လေးတွေဟာထိခိုက်မှုကြီးကြီးမားမားခံနေရပါတယ်တချို့ဆိုရင်ဆိုင်လုံးဝပိတ်ထားလိုက်ရပါတယ
်ဟာကြီးယုံကြည်တယ်ရော
ဘယ်သူမှပန်းမဝယ်ပါဘူးအခုဆိုရင်ကျမမှာငှားခါတောင်ပေးဖို့ခက်ခဲနေပါတယ်ငွေချေးရဖို့ရှိပေမဲ့လည်းဒါလည်းအဆင်ပြေပါမလားမသိပါဘူးအခုထိကတော့ကျမမှာဖြည့်ရှင်းနေမရှိသေးပါဘူ
းလုပ်ငန်းငယ်လေးတွေဒါမကလုပ်ငန်းကြီးတွေလည်းထိခိုက်နေပါတယ်တောင်ကိုရီးယားကတချို့ဆက်ယုံတွေဆိုရင်တရုတ်ပြည်ကပစ္စည်းပြက်လက်တာကြောင့်ပဲဖြစ်ဖြစ်ရောဂါကူးစက်ခံရလို့ပဲဖြစ်ဖြစ်ယာယီပိတ်ထားလိုက်ရပါတယ်တနည်းပြောရရင်တော့ဒီဗိုင်းရပ်စ်ဟာစီးပွားရေးကိုနှစ်ဆင့်ထိုးနှက်လိုက်တာပါမြောင်ကြီးတက္ကသိုလ်ကစီးပွားရေးပါမောက္ခဝူဆုပ်ချင်းက
ရောဂါတွေဖြစ်ပြီဆိုရင်ဖြစ်လေရှိတာကဝေလိုအောက်ကိုထိခိုက်သွားတတ်တာပါလူတွေကလျှော့ဝဲကြပါတယ်အခုကိုရိုနာဗိုင်းရပ်စ်ကိစ္စမှာဆိုရင်ထုတ်လုပ်မှုဘိုင်းကိုပါထိခိုက်သွားတာပ
ါဒါကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားအစိုးရကစီးပွားရေးလှုံ့ဆော်ဖို့ဒေါ်လာ10ဘီလျံကူညီမယ်လို့ကြေညာပါတယ်နောက်ထပ်လှုံ့ဆော်တာတွေထဲမှာတော့အစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေကိုအတိုးတက်တက်တာတာနဲ့ရအောင်ခွင့်ပြုပေးပါမယ်ဒါမျိုးတွေလုပ်နေပေမဲ့လည်းလီဂျောင်ဟွန်းရဲ့တောင်ကိုရီးယားခရီးသွားလုပ်ငန်းကိုမကယ်နိုင်ပါဘူ
းဒီကမောရာကခွညုံဂျိုရာ
ဂျိုချတ်တော့ဂျိုရင်ဘူကင်လုပ်ဖို့နေနေတာအခုဖုန်းခေါ်နေတူတော့မရှိပါဘူးအစိုးရကတော့အရေးပေါ်ချင်းဝင်ပေးမယ်လို့ပြောထားပါတယ်ကျွန်တော်အားကိုစောင့်နေပါတယ
်ဂျွန်တာရေကားကျောကိုယုံကြတယ်ကိတာရီကိုရှိမိတာ
ယောဂါကူးစက်မှုတွေတိုးလာလေလေအခုလိုအခြေအနေနဲ့နိုင်ငံတော်တော်များများကြုံတွေ့ရဖို့ရှိနေပါတယ်ခင်ဗျာ
ကိုငင်းချမ်းပြပြသွားတာပါအခုဆက်လက်တင်ပြမှာကလည်းဒီ check နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း90ကျော်လာပြီဖြစ်တဲ့ check ပြည်သူသမ္မတနိုင်ငံမှာမူလာတန်းကစပြီးတက္ကသိုလ်ကျောင်းအားလုံးကိုရက်အကန့်အသတ်မရှိပိတ်ထားလိုက်ပါတယ်အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ရက်ပိုင်းအတွင်းလူပေါင်း600ကျော်သေဆုံးခဲ့ပြီးတဲ့နောက်မှာ check အစိုးရဘက်ကသူတို့နိုင်ငံရဲ့အခြေအနေကိုကြိုတင်ကာကွယ်ဖို့ကြိုးစားနေတဲ့အကြောင်း check မှာနေထိုင်တဲ့ကိုလင်းတန်းကကျမတို့ကိုပြောပါရယ်မတ်လ9ရက်နေ့က check နိုင်ငံမှာစတင်အတည်ပြုနိုင်ခဲ့တဲ့ virus ပိုးကူးစက်မှုဇင်းမြစ်ကိုလည်းမသိရတဲ့အတွက် check ဆိုရကအတော်လေးစိုးရိမ်နေတယ်လို့သူကဆိုပါရယ်ကိုလင်းတန်းကို Skype ကနေဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါရယ
် check နိုင်ငံအစိုးရရဲ့အမျိုးသားလူမျိုးရေးအဖွဲ့တွေရောဝန်ကြီးချုပ်တို့ရောကြီးညာချက်ထုတ်လိုက်တဲ့အရေးပေါ်ကြီးညာချက်ပေါ့လေအာဘာကြောင့်လဲဆိုတဲ့အခါကျတော့ကူးစက်မှုကရန်ရန်လာတယ်အဓိကကတော့မနေ့ကညတော့ငါဒီ taxi driver တစ်ယောက်ကနေပြီးတော့ဟိုစစ်ဆေးလိုက်တဲ့အခါမှာ positive တွေ့တဲ့အတွက်ကြောင့်မို့သူကဘယ်ကနေကူးလာတယ်သူကဘယ်မှလည်းခီးသွားဘူးတဲ့သူမဟုတ်ဘူးအဲသူမိသားစုလည်းလောလောဆယ် quarantine လုပ်လိုက်ပြီပေါ့နော်ဆိုတော့အဲ့လိုမျိုးခြေရနေပြီးတော့ဟို source ကိုမသိတဲ့အတွက်ကြောင့်ဆိုပြီးတော့သူကစိုးရိမ်မှုဖြစ်သွားတယ်နောက်သူကဒီ taxi driver ကလူ90လောက်ကိုသူကဒီ3ရက်အတွင်းမှာသူကလိုက်ပြီးပို့ဆောင်နေတာဆိုတော့အဲ့ဒီလူ90လောက်သူတို့ရှာဖို့တော့ခက်ခဲနေတာပေါ့လေလိုက်ပြီးတော့သူတို့စုံစမ်းစစ်ဆေးဖော်ထုတ်ဖို့လိုနေတယ်ဆိုတော့ဒါက public community ဒီထဲမှာပြန့်ပွားမှုဖြစ်သွားတာပေါ့အဲ့ဒါတော့သူတို့စိုးရိမ်သွားတယ်အဲ့တော့ကြောင့်ချူတင်ကာကွယ်တဲ့အနေနဲ့ဟိုပါ kindergarten နဲ့ nursery တော့မပိတ်ဘူးခင်ဗျမူလာတန်းကနေစပြီးတော့အထက်ပေါ့အကျောင်းတွေအကုန်လုံးပိတ်တယ်ပြီးတော့ဒီတက္ကသိုလ် college တွေအကုန်လုံးပိတ်လိုက်တယ်နောက်ကြည့်ကြတော့လူတရာအထက် လုံးမဲ့ဒီပွဲတွေပေါ့ပါတီပွဲတွေအီဗန့်တွေဖက်စတီဗယ်တွေအဲ့ဒါလည်းပိတ်တယ်လို့ဒီ1 World Film Festival တော့ပိတ်ပါပိတ်တယ်ထင်မှာပါသွားတယ်အဲ့ဒါတွေကဘယ်လောက်ထိကြာမလဲရှင်ကျွန်တော်ကတော့တတိပုဂ္ဂလအမြင်ပေါ့လေချိန်တိုင်းတာတစ်ခုတည်းတော့သွားမယ်လို့တော့ယုံကြည်တယ်သို့တော်လည်းပဲသိပြီးတော့ရေးရှိသွားမယ်လို့တော့မထင်ပါဘူးဒါပေမဲ့ဒီအစိုးရရဲ့ကြေညာချက်ဒီဝန်ကြီးဌာနရဲ့ကြေညာ ဒီကနေ့ကျွန်တော်တို့ကတော့ဒီအမျိုးသားလုံခြုံရေးအဖွဲ့ဒီကိုဒီဝင်ကြီးချုပ်တို့ကနောက်တစ်နေ့တစ်စုံတည်းမထုတ်ပြန်ခြင်းအကြောင်းတွေကိုပိတ်ထားမယ်ဆိုတဲ့ကြေညာတဲ့အတိအနေမဲ့သူတို့ရေးထားတာတွေ့ရတယ်ခင်ဗျာပြောမယ်ဆိုလို့ရှင်အခုတရုတ်တိုးတွေမရှိတော့ချက်နိုင်ငံကပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကစပြီးတရုတ်နိုင်ငံကအလာမဲ့ဗီဇာတွေကိုသူပိတ်လိုက်တယ်သူမပေးတော့ ကျွန်တော်တို့အရှန်တိုက်ပေါ့လေဆိုတော့ဒီနေ့တော့ဆိုရင်နေကြတဲ့ပုံစံရှိတယ်။
အဲ့တော့ဒီမြန်မာတန်ယုံဘက်ကကောအခုလိုမျိုးဒီချက်နိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိပြီးတော့ဒီကူးစက်မှုနှုံလူဦးရေတပြေးနဲ့များလာတဲ့ပုံမှာရောဒီအတိပေးအကြောင်းကြားတာမျိုးတွေဘာတွေများတွေ့ရလဲရှင်ကျွန်တော်ကတော့မြန်မာနိုင်ငံသားဟောင်းမဲ့ဖြစ်သွားမြန်မာနိုင်ငံသားမဟုတ်တော့ဘူးမဟုတ်တော့တဲ့အခါကျတော့ဒီဟို
တို့ဘာဖြစ်နေတာရှိပါတယ်ဟိုတို့ဝေးမျှနေတာရှိတယ်မြန်မာတိုင်းယုံနဲ့ပတ်သက်တဲ့မြန်မာတိုင်းယုံကဒီ Facebook မှာလည်းပဲဒီမှာရှိတဲ့မြန်မာမိသားစုတွေဒီမှာအထူးသဖြင့်တော့မြန်မာចောင်းသားတွေပေါ့နော်ဒီမှာလာရောက်ပြီးတော့ပညာသင်ကြားနေမြန်မာចောင်းသားတွေကိုသူ
message ပေးနေတာတွေ့ရပါတယ်ခင်ဗျအခုဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီဥရောပနိုင်ငံတွေထဲမှာအီတလီကစိုးစုံအနေထားပေါ့နော်ဟိုလူပေါင်းများစွာဒီ600ကျော်လောက်ကလည်းတည်ဆုံးခဲ့ပြီးဆိုတော့ဒီအီတလီနိုင်ငံမှာဒီပိုးကူးစက်တဲ့နှုန်းကိုကြည့်ပြီးတော့ဒီချက်နိုင်ငံလို့ပါလို့ဟာဘလောက်ထိစိုးရိမ်နေတာတွေ့ရလဲရှင်
ဒီမနေ့ကဒီဟိုကဒီထုတ်ပြန်တဲ့အမိန့်ဆိုလို့ရှိရင်ဒီအီတလီကနေပြန်လာတဲ့သူတွေကသတင်းမပို့လို့ရှိရင်မိမိကိုယ်ကိုမိမိကွာရန်တိုင်းမလုပ်လို့ရှိရင်ချက်ငွေပေါ်3000တိတောင်ကိုရိုက်မယ်ဆိုတော့ပထမဆုံးပဲဥရောပနိုင်ငံတွေထဲမှာပြင်းထန်တဲ့အမိန့်ထုတ်တဲ့နိုင်ငံကလည်းချက်ရပ်ပလစ်လို့ပြောရတာပေါ့နောက်တစ်ခုကဒီအီတလီမှာကချက်နိုင်ငံသားတွေကသူအလုပ်လုပ်နေတာ1000လောက်ရှိတယ်ခင်
ဒါကတော့ချက်နိုင်ငံမှာနေထိုင်တဲ့ကိုလင်းတန်ကို Skype နဲ့ဆက်သွယ်မိမြန်ခဲ့တာပါရှင်
မကြခင်ဒုတိယပိုင်းစီစဉ်ကိုတင်ဆက်တဲ့အခါမှာတော့လူထုနဲ့ကျန်းမာရေးမြမအရေးတုံးသက်ချက်စတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါရဲ့ရှင် 2019-20ပညာသင်နှစ်အတွက်ထိုင်းမြန်မာနယ်စပ်ကရွှေပြောင်းအထက်တန်း စာတင်ကျောင်းတွေကနေအစိုးရစစ်စေတန်းဆောင်မွေးကိုကျောင်းသားပေါင်း100ကျော်ဝင်ရောက်ဖြေဆိုခဲ့ပါတယ် VOE
ထိုင်းချေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်ထိုင်းမြန်မာနယ်စပ်ကအထက်တန်းကျောင်းတွေကကျောင်းသားတရာကျော်ဟာမြန်မာအစိုးရစစ်ဆံမွေးဖြစ်တဲ့စေတန်းဆံမွေးကိုကရင်ပြည်နယ်မြဝတီမြို့မှာမတ်လ17ရက်နေ့ကနေစပြီးတွားရောက်ဖြေဆိုခဲ့ကြပါတယ်
ဒီတမတို့ဒီမိုက်ခရိုမက်ကနေပြီးတော့မှဟိုစာပွဲသွားဖြေတာပေါ့နော်နောက်ဒီစာပြီးလေးကျောင်းအနေနဲ့ကျတော့အယောက်40ပြီးတော့တစ်ထပ်အခြားကျောင်းပေါ့နော်နောက်ဒီကတော့တစ်ခုရှိသေးတယ်အကျောင်းကနေပြီးတော့ကအူဒီတမတို့စောကျောင်းကနေပြီးတော့16ဦးသူတိကကျတော့40ဦးစုစုပေါင်းကျောင်းသားတောင်းလို့တရားနဲ့3ဦးပေါ့နော်လာရောက်ပြီးတော့ဖြေဆိုတော့တွေ့ရတယ်အာစေတန်းဆံမွေးဘဲကိုပြီးခဲ့တဲ့နှစ်ကလည်းမြောက်ရီ
င်းထားတယ်ဆိုပြီးဆီယာမကဆက်ပြောပြပါတယ်
။အောင်ချက်ကတော့ကျမတို့အရင်ကတော့ဘယ်လိုပြောမလဲ
ก็ดูลีบกันซาดูลีเนี่ยดูเด็กกันตัวเล็กอยู่ดูสวยเลยนี่แล้วเราจะว่าเอาจากที่ไม่ก็ไม่ก็เอาจากซาดูลีส่วนตัวตัดที่ไหนของจอเลยตัดที่ไหนก็ไหนบ่เนาะอันเราบาดเจ็บอยู่ตัวเจ็บไปขาจอดีแต่ว่าที่ไม่กันตัดที่โอ้เป็นยังไงปกหัวเลเซียปกปูพี่เราไม่เนี่ยดูดีปูพี่เราเสียงว่าจะลาบ่เนาะที่ยูนิการิสยูนิการิสอาบีบ่เนาะเอาจากกาวมาเลยตัวจ้าบ่เนาะแต่จากที่เนี่ยมาเลยตัวอันยังไงดีแทบีว่า
เสียงเล่นเนี่ยพอเราดูเล่นไปจ้าเราอันนู้นนี่สอดูว่าที่เนี่ยมาบุบิโอคนดูเล่นไปไหมรู้ว่าตัวเสียสมารยอดีอะที่มาเชียร์ยังมีอะไรอยู่บ่เนาะอารมณ์เราเนี่ยเล่นจ้าเราบ่เนาะเสียงจังสาดินจังตัวอีเนี่ยพัตเตลูกี่ยันดีเนี่ยปีนี้วันนี้ชนะยังรีโอโชยมุเนี่ยปีตุนตัวกูเลยดีกาเลยกูนี่เป็นไงจ้าดูเสียงจังจังน่าจังดูเลยด้วยยังมีมีอะไรกาเลยกูนี่เป็นไงจ้ามาเลย
เอาเงี้ยเลยเจ้าหน้าเจ้าหนุ่มเลยฮะในงานกาก้าตักตัวเลยเนี่ยเนี่ยมาปีเรื่องอาตักตัวเลยมาจริงๆเป็นเจ้าหนี้จ้าอะไรเลยสิเนี่ยจ้าอะไรเช่นวิวเอทายเชสไซต์แสดงดอกไม้มาว่าเช่นจ้าดาวรีนี่เนี่ยคิววิวเอ็มยามาไว้สิเสนกูเนี่ยมาสนใจเนี่ยเช่าในงานนี้คนไหนที่วอชิงตันดีซีการ์นี่ได้ยัดเดินเส้นนี่บาร์เลยคุณรอกระบะตัวเลยมีดีอะไรมาเยอะทับพบยานี่จ้าเรียนเนี่ยมาในงานสัญญาสามาริกูเก้าหนุ่มเต็มยานี่เลยสิเน
က်နဲ့တိစားရေးလုပ်ငန်းတွေကိုအမေရိကန်ရဲ့အကူအညီနဲ့ရပ်တန့်ဖို့အချိန်တန်ပြီးမြန်မာရှုပ် finally come clean about its chemical weapon past with US help ဆိုတဲ့ Gregory D. Koblenz ရေးထားတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်အမေရိကန်သမ္မတဘရက်အိုဘားမား2012ခုနှစ်တုန်းကမြန်မာနိုင်ငံကိုသွားပြီးနေအကျေကျုပ်ဘဝနဲ့အနစ်ပေါင်းများစွာနေခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခြံဝင်းအတွင်ပြောကြားခဲ့တဲ့မိန့်ခွန်းထဲမှာမြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေတာကြောင့်အမေရိကန်နဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးသမိုင်းဆာမျက်နှာတွေဖွင့်လှစ်နိုင်မည်ဖြစ်ကြောင်းစိတ်အားထက်သန်စွာပြောကြားခဲ့တာနဲ့အစချီပြီးဆောင်းပါးရှင်ကရေးသားထားပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုသမ္မတအိုဘားမားကချီးကျူးပြောဆိုခဲ့ပေမဲ့လည်းမြန်မာနိုင်ငံမှာရှိနေတဲ့လေးဝက်ဓာတုလက်နဲ့အစီအစီကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိသလိုသမ္မတရော်နယ်ရေဂင်အစိုးရလက်ထက်ကဆလို့မြန်မာနိုင်ငံကဒီဓာတုလက်နဲ့အစီအစီကိုအမေရိကန်အစိုးရအဆက်ဆက်ကတလုံးတစ်ပါးသားမှပြောဆိုခဲ့ခြင်းမရှိတော့ဘူးလို့ဆောင်းပါးရှင်ကထောက်ပြထားပါတယ်မြန်မာနိုင်ငံမှာဓာတုလက်နဲ့တည်ဆောက်ရေးအစီအစီတွေရှိနေတယ်ဆိုတာကိုနှစ်ပေါင်းများစွာညင်ဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဓာတုလက်နဲ့မပြန့်ပွားရေးဆိုင်ရာသဘောတူစာချုပ်ကိုချိုးဖောက်နေတယ်ဆိုတဲ့ဆိုရမှုတွေထွက်ပေါ်နေတာကိုဖြေရှင်းဖို့အစဉ်အသင့်ရှိကြောင်းတဟိမြို့မှာကျင်းပတဲ့ညီလာခံအတွင်းမြန်မာအစိုးရအစင်းမြင့်အရာရှိကြီးတဦးကနိုင်ငံတကာတန်တမာနေရှိမှာပြောကြားခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံကတည်ဆောက်နေတဲ့ဓာတုလက်နဲ့တွေဟာအစိုးရတပ်တွေနဲ့ထိတ်တဲရင်ဆိုင်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေမှာအသုံးပြုဖို့ဖြစ်တယ်လို့အမေရိကန်အစိုးရရဲ့သုံးသပ်ချက်ကိုကိုကားပြီးဆောင်းပါးမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့အစီရင်ခံစာအရအဲ့ဒီဓာတုလက်နဲ့ဆက်ယုံဟာဗကောတိုင်းအတွင်းကထုံးဖို့မြို့နယ်ထဲမှာရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံအစိုးရဘက်ကဖုံးကွယ်ထားပေမဲ့လည်းဒီဓာတုလက်နဲ့ဆက်ယုံမြန်မာနိုင်ငံမှာရှိနေတယ်ဆိုတာကိုအမေရိကန်အစိုးရက1989ခုနှစ်ဒီကရေကသိရှိထားပြီးဖြစ်တယ်လို့ဆိုပါတယ်အခုနှစ်ဇန်နဝါရီလမှာတော့အမေရိကန်ကကျွမ်းကျင်ပညာရှင်တွေဆေးလွတ်မဲ့အစီအစဉ်ကိုမြန်မာအစိုးရဘက်ကလက်ခံခဲ့တယ်လို့ဆိုပါတယ်ဒါကြောင့်လဲအခုချိန်ဟာမြန်မာအစိုးရအနေနဲ့နိုင်ငံတကာဓာတုလက်နဲ့မပြန့်ပွားရေးဆိုင်ရာသဘောတူစာချုပ်ကိုလိုက်နာပြီးအမေရိကန်အစိုးရရဲ့အကူအညီနဲ့နိုင်ငံတွင်းမှာရှိနေတဲ့အဲ့ဒီဓာတုလက်နဲ့ဆက်ယုံမှုဖျက်သိမ်းမှုအချိန်တန်ပြီဖြစ်ကြောင်းဆောင်းပါးရှင်ကတိုက်တွန်းရေးသားထားပါတယ်။အပြည့်အစုံကိုတော့ www.thebulletin.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကိုယ်စော်ဝင်နိုင်ပါရှင်။ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေကြတဲ့ဒီမြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့တောက်ကြာနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရှင
့် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုံးလွှင့်သွားမှာပါ။ line 2 meter 32 kHz 933က line 2 meter 40 kHz 9483ည line 2 meter 48 kHz 6153ည line 2 meter 190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အမျိုးသမီးတယောက်ကဆိုလို့ရှိရင်သူကအရွယ်ရောက်လာတယ်ကိုနှစ်နဲ့14နှစ်ကြာဆိုရင်တိမ်ကောင်းကင်ဆာကိုကာကွယ်ဖို့ကင်ဆာကာကွယ်စီတိမ်ကောင်းကင်ဆ
ာဒါကတော့တိမ်ကောင်းကင်ဆာကိုဘလို့ကာကွယ်နိုင်တယ်လဲဆိုတော့ဒီလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်အခုမြန်မာနိုင်ငံမှာပြုလုပ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ထွန်းရေးအတွက်ထိုးပေါက်ကျော်လွှားထိရောက်မှုတစုံတရာရှိမလာနိုင်ဘူးလို့ယူဆသူတွေရှိနေပါတယ်။ဒါဖြစ်ရင်ဒီလိုပြင်ဆင်ဖို့လှုံ့ဆော်နေတဲ့သူတွေအတွက်ကနိုင်ငံရေးအကျိုးမြတ်ရှိလာနိုင်ပါသလား။ပိုပြီးအရေးကြီးတာကဖွဲ့စည်းပုံကိုလွှတ်တော်ကပဲပြင်ဆင်နိုင်တဲ့တိုင်အောင်ဒါဟာတိုင်းနာလက်နက်ကင်တွေနဲ့ဖြစ်ပွားနေတဲ့ပြည်တွင်းစစ်ရဲစဲရေးအတွက်အထောက်အကူဖြစ်နိုင်ပါမလား။ပြည်သူ့လွှတ်တော်ဆိုင်ရာရတိတော်မြို့နယ်ကိုယ်စားလှယ်ဒေါက်ခင်စောဝင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါက်ခင်စောဝင်ကအခုဖွဲ့စည်းပုံပြင်ဆင်ရေးအားထုတ်မှုဟာ2020ရွေးကောက်ပွဲနီးလာလို့အထောက်ပြခြင်းသာဖြစ်တယ်တကယ်တမ်းရလက်ကသူတို့မျှော်လင့်သလိုလဲထွက်မလာနိုင်ဘူးဆိုပြီးတော့လူတော်တော်များများကသုံးသပ်ကြပါတယ်ဒီအချက်ကိုဒေါက်ခင်စောဝင်သဘောတူပါလားခင်ဗျာ
โอเคမှန်ပါတယ်ရှင်ဒီပထမဆုံးတော့ကျဲမှာလေဒီသူစီတင်ရရှင်ကြီးပြတာဒီအဲ့ဒီမှာလေကျမ436ပါကြီးခါခွေကိုမကျော်လွန်နိုင်ခဲ့တော့ဘူးဒါကြောင့်ဒီတစ်ခေါက်အခုလိုမျိုးပြောဆိုကြတယ်ဆိုတော့ကျမအမေနဲ့တော့ဒီလိုပဲခင်ရင်သာလို့ရပါမယ်ရှင
်ဒီဖွဲ့စည်းပုံကတကယ်ပြင်နိုင်မဲ့အလားအလာမရှိရနဲ့အခုလိုလွတ်တယ်ဆိုတော့ပြည်သူတွေတိုင်းရင်းသားတွေအတွက်ကတော့ကြည်ကျဲတဲ့ထိရောက်မှုအကျိုးဆက်ရှိလာမှာမဟုတ်ဘူးပေါ့လေသို့တော်လည်းပဲပြင်ဖို့အားထုတ်တဲ့လူတွေဘက်ကရောနိုင်ငံရေးအချို့အများတစုံတရာထွက်လာနိုင်တဲ့အခြေအနေရှိပါသလားသူတို့အဲ့လိုလွတ်ပြလာလို့ပြည်သူလူထောက်ခံမှုပူပြီးရလာနိုင်တဲ့အလားအလာရှိပါလား NLD အစိုးရကို
အဲ့တော့ကတော့ပြည်သူရဲ့အပေါ်မူတည်လာတယ်။မှားနေသဘောပေါက်တဲ့လူတွေကတော့ရှစ်ခကြီးသောမဲ့လမ်းမှာသူ့ကိုမြေပေးရမယ်ပေးရစွာဝေကွေးဆုံးဖြတ်လို့ရပါတယ်။အဲ့ဒီကြောင့်ဒီ PC ပုံကိုပြင်ပြီးဖြစ်စေပေါ်မပြင်ပြီးဖြစ်စေပေါ်တော့ဟိုနောက်မှထမ်းမစီမှာအခုကိုမေးသေးမလဲဆိုတာကတော့ဒါပြည်သူတွေအဆုံးဖြတ်သေးမှာဖြစ်တယ်လို့ဒီကဘာနေကြတော့ပြောလို့ပါရရှင
်ဟုတ်ကဲ့ကျွန်တော်ဆက်ပြီးတော့မေးချင်ဟာဒီဖွဲ့စည်းပုံမှာအဓိကပြင်ချင်တဲ့အချက်နှစ်ချက်လို့ကျွန်တော်ထင်ပါတယ်အသေးစိတ်မပြောဘဲနဲ့ဒါအဓိကပြင်ဆင်ချင်တဲ့အချက်ကတော့တက်မတော်ရဲ့အခန့်ကဏ္ဍကိုချော့ပြစီခြင်းနဲ့တိုင်းရင်းသားတွေကိုအခွင့်အရေးပူပြစီခြင်းနဲ့ဒီနှစ်ချက်ကပူပြီးတော့အဓိကပြင်ဆင်ဖို့လိုအပ်တယ်လို့ပြောတာသဘောတူပါသားလား
ဟုတ်ကဲ့အဲ့ဒါတဲမတော်ကိုရှော့ချွားပူခါလို့သူတို့တင်ထားတာလည်းရှိပါတယ်ကျမတို့အနေနဲ့လက်ခံနိုင်ပါတယ်နောက်တစ်ချက်ကကျမတို့ဒီတိုင်းရင်းသားအခြေအနေကိုပေါ့နော်သူတို့ဒီလွတ်တော်အပြင်မှာ Federal Democracy စနစ်ကိုသွားမယ်လို့ပတ်သက်ကပြောတယ်လည်းဒါကအကောင့်ဖြစ်ပေါ်မှုအားနည်းနေတာကိုကျမတို့တွေ့ရပါတယ်ကျမအစပြုတဲ့အနေနဲ့ကျမတို့ပုံမှန်ဒီ၆စစ်ကိုပြင်ဖို့ကြိုးစားလာဖြစ်ပါတယ်နောက်ဒီဒီရာသီတုံးငါတို့ကိုလည်းပြုစုပြောင်းလေးကိုလုပ်ပါတယ်အဲ့ဒီအချက်တွေကိုသူတို့လုံးဝဖြစ်နေသေးတာလည်းမရှိဘူး။ဟောပထမဆုံးတော့တက်တဲ့မှာတော့ရောဒီ NLD ကဒီပုံမှန်26ကိုထပ်ဖြတ်ဆွေးနွေးကြည့်တယ်။ဒါပေမဲ့အခုကတော့သူတို့ကပုံမှန်26ကိုသင်ပွင့်နေတယ်အတွက်ကျမတို့ဒေတာရခိုင်ပြည်နယ်မှာဆိုရင်ကိုယ်တည်းအများစုနိုင်တဲ့ပါတီကနေဝင်ကြီးချုပ်ဖြစ်မှလာ။
ဟုတ်ကဲ့
ဒီပုံမှန်ဒီ26ကိုတော့မှာပေါ့နော်အခုတကယ်တိုင်းရင်းသားအရေးခက်တွေအရေးကိုလုံလားနေတဲ့အစကအနေနဲ့မပြေမှုဆိုတာတော့ဒါခက်ပြီးဖိလစ်ကိုတောင်းပေလို့ကျမတို့ကစားလို့လည်းမရဘူးရှင
်ဟုတ်ကဲ့အဲ့တော့အခုအဲ့ဒီ26ပြည်နယ်ရေးမှာအများစုအနိုင်ရတဲ့တိုင်းသားပါတီတွေကရွေးချယ်တဲ့ဝန်ကြီးချုပ်ကိုခန့်ထားမယ်ဆိုတဲ့ကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကန့်ကွက်လာရတဲ့အကြောင်းရင်းကအခုကျွန်တော်တခုကြားတာကတော့အဲ့လိုလူလိုက်ပြင်မဲ့လေတပ်မတော်ရဲ့ကုစရီက25ခန်းလုံးစီးနေတဲ့အတွက်ကြောင့်တပ်မတော်ကကြီးစုနေတဲ့အတွက်တိုင်းသားတွေလက်ထက်ကိုအနာအစစ်မှန်ရောက်မှာမဟုတ်ဘူး ada itu tuh tapi abis itu tanggul ada sesuatu yang boleh jual aja awal. Ada yang bawa belakang tu ikan hanya ada belakang convincing saja. Okay,
pak,
kecuali
saya
jadi
kemarau, itu betul ni. ว่าอันนี้รู้ยาเลยแท้จริงมาแล้วจ้าเราได้แค่รู้ยาไปแต่ในเมื่อเนี่ยที่ผมมันมีชอบที่กูซื้อเนี่ยคือวิปปัสสนาทุกข์ทุกข์เลยลูกไอ้ชิมาวิปปัสสนาทุกข์ทุกข์เลยแต่ลูกไม่ใช่เลยชิมอยู่ที่แค่มาตัวร้ายยาวิปปัสสนามาเข้าใจแต่ที่รู้ป่าวมันไม่ใช่ตัวเลยเฉยๆเลยจ้าเลยเนาะไอ้แต่จากที่รู้เนี่ยที่ผมมาคุยจ้าไอ้ลูกไม่ใช่ที่ไรเฉยๆ มันก็เต็มมาเลยสักทีแม้เราจะเฉยๆก็อย่างนั้นถ้าเราเกษตรมาเราก็อสูรมาพิชิตใช่ไหมเราต้องมาให้ชาวพิพิธภัณฑ์ที่รูปปั้นยาเรื่องดูดูล้านๆเนี่ยไม่ได้ที่เราดูชิบานเลยแต่ถ้าเราพิชิตเฉยๆเราดูดูชิบโตก็มาจากการใช้ใช้ดิสโกมาโกมาเปลี่ยนโบราณที่ถ้าแต่งงานก็เคยอยู่มาเปลี่ยนโลกเลยอาจจะดูดูเสียใจดูมีมาเลยแล้วก็ กรุ๊ปช่วยกินอะไรมาแล้วนักการไต่ไข่หมูเรือแล้วนักการไต่บัวเรือปีนทางพิเศษนี่ว่าเลยแต่ตอนนี้ด้านนักการอินอาซูเรียตุรุยนังงี้หรืออัจฉริยะตุรุตองสุนยาเลยไต่บัวเรือสุราพอสิบองโอสุดอกาปีนเบจินดีที่ตอนนี้ได้เนี่ยพิบวันเนี่ยสิบวันเลยไต่บัวเรือยอบาดอวุธทั้งกูจุดนั้นเนี่ยเทมาดักเนี่ยพอสิบองปีนายอยู่เนี่ยเทมาดักดีสุดอกาเทมาบอนอดีโลคัตเวดิโมเตรฟิจิโอโกปโปเต้กูสิบองโอปีนเนี่ยสุดเอกา อ่ะที่ก็ที่ที่สมัยพวกเขาชอบไปมึงเนี่ยยังไม่นานเลยไอ้เราจะมาลูกไปยังได้เลยดูจีนมาบ้าเราปะเนาะพวกไปจากแคนเซนพวกไปเอชโชคเวนแคนดิจิวีเล็กๆไปเนี่ยเลยพวกไปจากแคนเซนเลยไอ้พวกเจ้าพวกเจ้าจะมาพวกแคนที่คุณเนี่ยดูจีนได้จ้ะว่าจะมาลูกจะใครดีเนี่ยนะเสียชีวิตดีเป็นยังไงก็ได้เลยงานเขาเขาดีไม่ใช่แค่ในโลกโตเมนนะตุ๊กตาแต่ไม่ใช่มาลูกจะใครดีเนี่ยจู่ๆเดี๋ยวมาอัพเท้าอัพกู เดี๋ยวมาเก็บดูอยากให้รู้อะไรเลยจะมาดูอยากชิมอะไรชิมดูถ้าซื้อลงไปเครื่องชิ้นเดียวก็ไปเอาชุดคุณยาเลยก็ต้องเอาไปลองอะไรอย่างนี้ใช่ไหมแล้วจะมาดูปีนี้มาก็ว่ามาเป็นยังไงก็ได้เป็นยังไงชิ้นเดียวแต่เนี่ยจะมาดูว่าว่าไม่ไม่ไปเครื่องไม่ชิ้นดูว่าเอาชุดเป็นยังไงไม่ชิ้นเดียวแต่ที่เอชิ้นเดียวก็ยังไม่ได้ค่ะแล้วแม่ก็จะพูดอะไรอะไรไอ้ก็ถ้าจะเรียกว่าอะไรก็เลยถ้าจะเรียกว่าเนี่ยสุดอ่ะมีเยอะชิ้ cook it in Idane, then you can then let me shop for me, Sugataro, or you need a language in Kim Kimari, who don't get a double loose in Jale. You can't read out what the look from the new government to that, who be against each other. I think that you can in my name, I need to let Catherine today. I saw one at Amazon and 290 of good goods in it, the Pentane, because I shopped in the Pentane in 1990, and then I saw not the PC, I was shopping on my city with Georgian
Mountain. I will then be a Mitchell Bioma swing.
ผู้สิบงูตายได้อลูจาปินไลจินอัพเช่นตายได้แลเนี่ยกันอยู่ในผิดป้อนเนี่ยปิดุซิฮาชุ่งนี้ไม่ต้องหันบูสเรดทบออกเนี่ยจริงๆเปล่าเองอ่าอะดาก็โอเคป่ะโหอะคูจิมารุแทเกเรปงเซนยูโนปิโอเรปิโตมาเลแทเกปงเซนยูโหดาติเดดีฟีเกเรมาตายตายดีดาดีโตเรปิเมชุโตเรโหดาคุซิเกเรโหอะเดเมตายดีดาดีปิเมชุโตเรป้ามา อันนี้สำคัญเลยไม่ใช่หรอกอุปกรณ์ที่คุณเลยไม่ใช่หรอกเพราะว่าไอ้เราทุกตัวที่เราใช้มาทุกตัวที่เราใช้เนี่ยเป็นอาการที่คุณเลยยากอันนี้เลยไอ้เราดีไอ้เด็กที่เนี่ยชุดตัวกันบ่ถ้ามันลุกไม่ยากเลยที่เนี่ยที่ไม่ได้ไอ้เราไม่ปล่อยให้เด็กเกิดขึ้นมาตัวเองสิ่งที่ต้องมาตายนี่ที่เล่นกันไอ้พวกสิ่งนี้บ่เนาะดีจริงๆที่เขาอาจจะมาที่ไปใช่ไหม
โอเค ไอ้เนี่ยปีเนี่ยสุดตัวเรื่องดูอันนั้นปีสองสุดดีด้านนี้สิมาขังไว้กันปีสองปีอ่ะแม่มาเช่นปีสองสุดเฟสยุ่งเนี่ยมาเสียเรื่อยๆไปแล้วพาวเวอร์แชร์ริงอันนั้นค่อยๆจะกระจายในประเทศไปแล้วสู่ยัดเงินยัดให้ได้คุณเองอพยพไปไหมนับไปแล้วคุณอาอุตุยจีเกอเลยเว้ยดีด้านนี้สุดตัวมาอันนั้นยังได้ลูกดับไปไหมสุดเด็ดบอมอยู่อพยพว่าลูกไหนยังก็ดีแล้วนักการปฏิบัติการช่วงนี้ถ้าอุปชิพุลาลาเก้าหน้าไม่เทมาแล้วก็ทิ้งเอาไว้
ที่มาเลยที่อะไรมีอยู่สี่รอบที่เรนนี่กันชงตัวลาล่าเนี่ยที่มาเลยผู้ที่ตากับเพื่อนเพื่อนสาธารณะที่ผู้รู้เรื่องต่างๆชื่อเรื่องผู้ที่ตาเลยอินเดียคนช่วยตัวเดล่ามาที่มาเลยไอ้เราผู้เรนนี่ทำให้การงานเราเลี้ยงตัวเราเลยให้ดีต่อสิ่งต่างๆ
ဒီတနက်ကင်ပဋိပက္ခဆက်လက်ရှိနေခြင်းဟာသူတို့အတွက်အကျိုးစီးပွားသူတို့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့လည်းဆက်နွယ်မှုရှိနေပေါ်တယ်တော့အဲ့ဒီအတွက်ကြောင့်ဒီတနက်ကင်ပဋိပက္ခဆက်လက်ရှိနေခြင်းဟာသူတို့အတွက်အကျိုးစီးရဲ့ဆွဲသဘောမျိုးနဲ့သုံးသက်တဲ့လူတချို့လည်းရှိနေလို့ကျွန်တော်အဲ့ကိုမေးရတာပါအဲ့ဒီကိစ္စတွေကသူတို့ဆွံ့နွှတ်နိုင်မဲ့ထင်ပါလားလွယ်လွယ်မေးရရင်တော့ဒ ကိုရေးအကျိုးစီးပွားကိုထိခိုက်ခဲ့မယ်ဆိုရင
်ဟုတ်ကဲ့အဲ့ဒါကတော့လူငယ်တွေကတည်းကတည်းကလည်းမဲ့ကတည်းကဆုံးတော့မယ်ဆိုတော့ဒီအပေါ်မှာမြင်ကြည့်ကြတယ်အဒီအစ်မဝေးကန်တယ်လည်းအနိုင်ရှိပါတယ်ဒီတိုက်ပွဲတွေချင်းကြီးအကြီးတော့ဘောနော်သူတို့အဲ့ကောင်းနေတယ်သူတို့အဲ့အကျိုးရှိနေတယ်ဆိုပြီးဝေးကန်ချက်တွေချင်းနေပါတယ်ဟုတ်ပါဘောနော်ဒါပေမဲ့ဒီကျမတို့ရဲ့မြန်မာနိုင်ငံကြီးဟာမြောက်ခန့်နဲ့လုံလုံကပြည်တွင်းဒီနေ့ကတော့တော်တော်လေးစိုက်ကြည့်ရတော်တော်လေးစဉ်းစားနေပါပြီ။အဲ့ဒီကြောင့်ကြောင့်ဒါတွေစီစီရဲ့အကျိုးကိုလူလာတယ်။တကယ်ကိုမြန်မာနိုင်ငံစောင့်ကြည့်ခြင်းနဲ့ဆိုပြီးတော့ကိုတို့ရဲ့အတောက်တွေစုံလို့ရမယ်။ကိုတို့ပိုင်ဆိုင်ရှိသမျှသာဝရေးဒီမှာတော့ဆုံးမရမယ်လို့မြင်ပါတယ်ဒီမှာတော့ဒီမြန်မာနိုင်ငံကြီးတောင်ကျိုးကဒီတိုင်းရင်းသားဒီစားဒီအပေါ်မှာဒီလိုစီမီချင်းကိုအတွဲဆိုရင်တော့ကိုအက်တာတွေကိုဆုံးရမယ်သူတို့ပိုင်ဆိုင်ရင်းတွေလို့လည်းရောပါမရှိတဲ့ဆုံးရမယ်လို့ဒီမှာနေရတယ်ပြောချင်တယ်
ကျောင်းဇနာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြတာပါရှင
်။ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမော်ရီအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။မြမနိုင်ငံမှာဗိုင်းရပ်စ်ကိုကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးတဲ့ဒီအန္တရာယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်သိမကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါလားဒါမှမဟုတ်ပယ်ဖြတ်တင်ပါလားအခုလာမယ့်စနေနေ့ဒိုင်းရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါဟိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ UA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်VOA ဖုန်းနံပါတ်က1-2-3-2-3-2-9-9-9-4 email address က burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းစီစဉ်တင်ဆက်မဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါတယ်။အခုတင်ဆက်မှာကလည်းလူလူနဲ့ကျမကြီးအစီအစဉ်မှာဒေါက်တာသန့်စောအပတ်စဉ်တင်ဆက်နေတာဖြစ်ပါတယ်ဒီတစ်ပတ်အတွက်အမျိုးသမီးတွေအဖြစ်များတဲ့တအိမ်ကောင်းကန်ဆာအကြောင်းပြောပြမှာပါတအိမ်ကောင်းကန်ဆာဘာကြောင့်ဖြစ်တယ်လဲဘလို့ကာကွယ်နိုင်တယ်လဲဆိုတာတွေကိုဒေါက်တာသန့်စောကလူထုနဲ့ကျမကြီးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်တကုန်နဲ့ဆလီနစ်ကြအရွယ်ကိုရောက်နေတဲ့အမျိုးသမီးတွေဟာတိမ်ကောင်းကင်ဆာရောဂါကာကွယ်ဆေးကိုထိုးနှံပေးထားဖို့လိုတယ်လို့ချက်ချင်းသူတွေကပြောကြပါဗျ။တိမ်ကောင်းကင်ဆာရောဂါဖြစ်တဲ့အမျိုးသမီးတွေရဲ့99ရာခိုင်နှုန်းဟာ Human Papilloma Virus လို့ခေါ်တဲ့လေယံကကျွန်ုပ်ပိုးကူးစက်ခံရတာနဲ့ဆက်စပ်မှုရှိနေတာပါ။လေယံကကျွန်ုပ်ပိုးကူးစက်ခံရဖို့အခွင့်အရေးမရှိသေးတဲ့အသက်90နှစ်ကနေ14နှစ်ကြားအမျိုးသမီးငယ်လေးတွေကိုတိမ်ကောင်းကင်ဆာရောဂါကာကွယ်ဆေးထိုးနှံကာကွယ်ပေးထားမယ်ဆိုရင်တိမ်ကောင်းကင်ဆာရောဂါဖြစ်မဲ့အမျိုးသမီးအရေအတွက်တည်တည်တသာကြာဆင်းသွားမှာဖြစ်တယ်လို့တာဖောက်မီးရဲ့အထူးကူဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာတော်ရင်စောကပြောပါရယ
်။အမျိုးသမီးတယောက်ကဆိုလို့ရှိရင်သူကအရွယ်ရောက်လာတယ်ကိုနှစ်နဲ့14နှစ်ကြာဆိုရင်တိမ်ငေါကင်ဆာကိုကာကွယ်ဖို့ကင်ဆာကာကွယ်ဆေးတိမ်ငေါကင်ဆာကာကွယ်ဆေးထိုးနှံအောင်ပါမယ်
။လေယံကကျွန်ုပ်ဘူးကူးစက်ခံရနိုင်ခြင်းရှိတဲ့အမျိုးသမီးတွေမှာတိမ်ငေါကင်ဆာရောဂါကာကွယ်ဆေးထိုးထားလို့ရတယ်ဆိုပေမဲ့အကျိုးရှိသင့်တယ်လို့မရှိဘဲဖြစ်နေတာပါ။
အင်းအောင်ပြပြီးသားတဲ့အမျိုးသမီးတွေအနေနဲ့တင်ကောင်းကင်စာယောဂကာဝယ်ဆေးထူတာတာထက်စာရင်တင်ကောင်းကင်စာယောဂရှိမရှိကိုစောစောစစ်စစ်တည်အောင်သုံးနှစ်တခါဆန်သက်စစ်စစ်မှုတွေပြုလုပ်တင်တယ်လို့ပမောက်ခတောက်တာတော်ရင်ဆိုတာပြောပါတယ်အင်းအောင်ပြသွားပြီဆိုရင်အသက် 25နှစ်ကနေ၃၀ချာမှပြုရင်တော့30ချာမှစပြီးစစ်ဆေးပါဥပမာငယ်ငယ်ရွယ်ရွယ်မှာအိမ်အောင်ကြရခလေးမွေးတွေဆိုရင်တော့25နှစ်လောက်ကနေစတည်ပြီးတော့သုံးနှစ်တခါစစ်ဆေးဖို့လိုအပ်ပါတယ်အဲ့ဒါကတော့ 49နှစ်ထိပါအဲ့49နှစ်နောက်ပိုင်းသွေးဆုံးသွားပြီဆိုလို့ရှိရင်တော့အနည်းဆုံးငါးနှစ်တခါတော့စစ်ဆေးဖို့တင့်တော်ပါတယ်ဒါကတော့ဟိုမသိမချင်းလောက်ရမယ်ကိစ္စဖြစ်ပါတယ်ဘာဖြစ်လို့ဆိုတော့ကျမတို့အနေနဲ့အခု80 90ကျော်အထိကိုတိတ်ငေါ့ကန်ဆာဖြစ်တာတွေ့ရှိနေလို့ဖြစ်ပါတယ် အင်းအောင်ရှိပြီးတဲ့အမျိုးသမီးတွေနဲ့လေငါကျွန်ုပ်ဘူးကုသခံရဖို့အခွင့်အရေးရှိနေတဲ့အမျိုးသမီးတွေဟာတင်ကောင်းကင်စာယောဂဖြစ်နိုင်တဲ့သူတွေဖြစ်ပါတယ်။ကာဝယ်ဆေးထိုးကာဝယ်ဖို့အချိန်မမီတော့တဲ့အမျိုးသမီးတွေအနေနဲ့ယောဂကိုစောစောတည်အောင်စစ်ဆေးဖော်ထုတ်ပြီးအချိန်မီကုသခြင်းကပဲအားကိုးစရာဖြစ်နေတာပါ။ကာဝယ်ဆေးထိုးကာဝယ်ဖို့အချိန်မမီတော့တဲ့အမျိုးသမီးတွေအနေနဲ့ကတော့ယောဂ ဒုတိယတစ်ချက်ကတော့တိန်ငောင်းကိုကြိုတင်စစ်ဆေးလို့ရတဲ့အတွက်ကြောင့်မလို့ဒီတိန်ငောင်းကန်ဆာဖြစ်ခင်မှာကြိုတင်တွေ့ရှိနိုင်တဲ့အတွက်အဲ့ဒီအချိန်မှာဒါကုသမှုခံယူမယ်ဆိုရင်ကန်ဆာဆစ်မရောက်ခင်မှာပဲဆရာတို့တောက်ကရောက်ကုသနိုင်တဲ့အတွက်ကြောင့်ဒီအိမ်အောင်မရှိသူမျိုးသမီးငယ်လေးတွေနေနေတိန်ငောင်းကကိုစီထိုးဖို့နဲ့အိမ်အောင်ကြပြီးသူမျိုးသမီးမှန်တဲ့များသည့်အသက်30နဲ့ထက်
စီပေါ်ထုတ်ကူတာနိုင်တဲ့အမျိုးသမီးတွေဟာလည်းတောက်ခင်းအောင်ကူတာနိုင်တဲ့အခွင့်အရေးတွေရှိနေတယ်လို့သိရပါတယ်။စောစောတိလေလူလေကူကူကူတာနိုင်လေဖြစ်ပြီးတိရနောက်ကျလာတာနဲ့အမျှကူတာမှုနည်းလမ်းတွေဟာပိုပြီးရှုပ်ထွေးလာမှာပါ။တင်ကောင်းကစားရောကကာဝယ်ဆေးထိုးဖို့အချိန်မီသေးတဲ့အမျိုးသမီးတွေအနေနဲ့အခွင့်အရေးကိုလက်လုံးမခံဘဲကာဝယ်ဆေးထိုးပြီးကာဝယ်ထားတင်တယ်လို့ပညာရှင်တွေကတိုက်တွန်းအကြံပေးကြပါတယ်။2008ခုနှစ်ကထုတ်ပြန်ကြေညာထားတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်မှာကမ္ဘာပေါ်မှာနှစ်စဉ်အမျိုးသမီး9သိန်းဟာတိုင်ကောင်းကင်ဆာရောဂါဖြစ်ပေါ်ခံစားနေကြရပြီးအဆိုပါအမျိုးသမီးတွေလည်းကမှအရေးအတွက်တစ်ဝက်ဟာတိုင်ကောင်းကင်ဆာရောဂါကြောင့်အသက်သေဆုံးနေရတယ်လို့ထုတ်ပြန်ကြေညာထားတာကိုတွေ့ရပါတယ်။အမျိုးသမီးတွေအနေနဲ့တိုင်ကောင်းကင်ဆာရောဂါမဖြစ်အောင်နဲ့တိုင်ကောင်းကင်ဆာရောဂါကြောင့်အသက်သေဆုံးမှုတွေမကြုံတွေ့ရအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်သိမ်းပါသလဲလို့မေးကြည့်တဲ့အခါပေါ်ပေါက်ခဒေါက်တာတော်ရင်ဇော်ကအခုလိုပြောပါတယ်။
ကျမအနေနဲ့တော့ကျမပေးချင်တဲ့ message ကတော့တိုင်ကောင်းကင်ဆာကာကွယ်လို့ရတဲ့ကင်ဆာရောဂါတခုဖြစ်တယ်။နောက်ပြီးတော့ကြိုတင်သိရှိနိုင်တဲ့နည်းလမ်းတွေရှိတဲ့အတွက်လည်းကြိုတင်သိရှိနိုင်တဲ့နည်းလမ်းတွေကိုအသုံးပြုပြီးတော့စစ်ဆေးဖို့လိုအပ်တယ်။အဲ့တော့ကင်ဆာရောဂါတော့ဘယ်သူမှမဖြစ်ချင်ဘူး။အဲ့တော့ကာကွယ်တယ်ဆိုတာတော့ကိုယ်နှစ်နဲ့ဆယ်လေးနှစ်ကြာမှရှိတဲ့မိမိရဲ့သမီးတူမပေါ့နော်မြီးပေါ့အစားရှိတဲ့ပြည်အမျိုးသမီးငယ်ရွယ်လေးတွေကိုဆေးထုတ်ပေးရမှာဖြစ်တယ်။ကာကွယ်ဆေးထုတ်ပေးရမှာဖြစ်တယ်။နောက်ပြီးတော့အိမ်ောင်တဲ့အမျိုးသမီးတွေကတော့၃နှစ်တခါဆန်းသက်စစ်ဆေးဖို့လိုအပ်ပါတယ်။ကြိုတင်ကာကွယ်လို့ရတဲ့နီးလန်းတွေကိုအသုံးပြုပြီးတော့ကင်ဆာရောဂါအဆင့်ကိုရောက်မသွားအောင်လို့တည်တည်ချာချာကုသပြုလုပ်ပေးနိုင်တဲ့ရောဂါတစ်ခုဖြစ်တဲ့အတွက်တိမ်ငေါင်းကင်ဆာကြောက်စရာမလိုဘူးကာကွယ်လို့ရတယ်လို့ပြောချင်ပါတယ်။
တင်ကောင်းကင်ဆာရောဂါဖြစ်ပေါ်ခံစားနေရသူတွေရဲ့99ရာခိုင်နှုန်းဟာလေယံကချက်နှုတ်ပိုကူးဆက်ခံရတာနဲ့ဆက်ဆက်မှုရှိနေတာကြောင့်လေယံကချက်နှုတ်ပိုကူးဆက်ခံရဖို့အခွင့်အရေးမရှိသေးတဲ့အမျိုးသမီးငယ်လေးတွေအနေနဲ့တင်ကောင်းကင်ဆာရောဂါကာဝယ်ဆေးကိုအချိန်မီထိုးနှံပြီးကာဝယ်ထားတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်အခုတော့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားထောင်ကြရအောင်ပါကိုရိုနာဗိုင်းရပ်စ်ပိုးဆက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့် Twitter Amazon စတဲ့ဤပညာလုပ်ငန်းကြီးတွေကသူတို့ဝန်ထမ်းတွေကိုယုံမှာမဟုတ်တော့ဘဲနဲ့အိမ်ကနေအလုပ်လုပ်ဖို့ညွှန်ကြားထားပါတယ်ဒီလိုယောဂါပိုးကြောင့်ဒီနည်းပညာလုပ်ငန်းတွေမှာဘလို့ထိခိုက်လာနေတယ်ဆိုတာကိုဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်ကတင်ဆက်မှာပါကိုသားညူကကူညီတင်ဆက်ထားပါတယ်ရှင
်ကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့ပြဿနာကနည်းပညာကုမ္ပဏီတွေရဲ့လုပ်ငန်းလည်ပတ်မှုအပိုင်းကိုပါထိခိုက်ကုန်ပြီကိုသားညူရေ
ဟုတ်တယ်ဗျဒီကုမ္ပဏီတချို့ကဝန်ထမ်းတွေကိုရုံးတော်မှမတက်ခိုင်းတော့ဘူးဖြစ်နိုင်လို့ရှိရင်အိမ်ကနေပဲအလုပ်လုပ်ကြဖို့ပြောထားပြီးပေါ့လားမဆွေမြတ်မော
San Francisco မြို့မှာခြေဆိုင်တဲ့ Twitter လူမှုကွန်ရက်ကုမ္ပဏီဆိုရင်မလ၂ရက်နေ့ကစပြီးတော့ဒီကဘာလုံးမှာရှိနေတဲ့သူတို့ဝန်ထမ်းတွေကိုအိမ်ကနေအလုပ်လုပ်ဖို့တိုက်တွန်းတယ်လို့ကုမ္ပဏီ blog post မှာကြေညာချက်ထုတ်တဲ့ရှင်း COVID-19 ရောဂါဖြစ်တဲ့ဒီ coronavirus ကိုပြန့်နှံ့မှုကိုတားနိုင်ဖို့နဲ့ Twitter ပရိသတ်တွေကျန်းမာစေဖို့အစွမ်းကုန်ဆောင်ရွက်တာဖြစ်တယ်လို့ကြေညာချက်မှာပြောထားတယ်San Francisco မြို့ကနေပြီးတော့ -10 လောက်ပဲဝေးတဲ့ San Mateo မြို့အပါအဝင် California ပြည်နယ်တွေက Santa Clara မြို့ Sonoma မြို့တွေမှာပါ coronavirus ပိုးကူးသူတွေရှိနေချိန်မှာအခုလိုမျိုး Twitter ကလုတ်တာပါ American ပါအဝင်ဒီကဘာတဝမ်း Twitter ရုံးခွဲတွေမှာဝန်ထမ်းက 9,000 လောက်ရှိတယ
်ရုံးပါလာပြီးတော့လုတ်ဖို့လူရက်သူတွေအတွက်တော့ American ထဲမှာပဲရှိနေတဲ့ Twitter ရုံးတွေကိုတော့မပိတ်ပဲဖွင့်ထားမယ်ဖြစ်နိုင်တော့အိမ်ကနေပဲလုတ်လုတ်ကြစီခြင်းနဲ့တဲ့ဒါပေမဲ့လည်းဟောင်ကောင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာရှိနေတဲ့ Twitter ဝန်ထမ်းတွေအနေနဲ့တော့မဖြစ်မနေအိမ်ကနေပဲလုလုပ်ကြရမယ်တဲ့
။အလုပ်ကိစ္စနဲ့ပတ်သက်တဲ့ခီးသွားလာမှုတွေပွဲတက်တာတွေကိုလည်းရပ်ထားရမယ်လို့ Twitter ကကြေညာထားသေးတယ်ရှင်။အရန်အရေးကြီးတဲ့ကိစ္စမျိုးမဟုတ်လို့ရှိရင်ကုမ္ပဏီဝန်ထမ်းတွေခီးမထွက်ကြရဘူးလို့သတ်မှတ်တာ။ Twitter CEO Jack Dorsey ကမှ Texas ပြည်နယ် Austin မြို့မှာအခုလာတဲ့လုံမဲ့ South by Southwest ပွဲကြီးတက်မဲ့အစီအစဉ်ဖြတ်လိုက်တယ်။
Facebook ကုမ္ပဏီကလည်း South by Southwest ပွဲကြီးမှာဒီနှစ်မပါဘူးလို့ကြေညာထားတယ်မဟုတ်လားဗျ။ Coronavirus ပိုးကူးစက်နေလို့ခီးသွွားကန့်သတ်ချက်တွေလုပ်ထားကြတဲ့နည်းပညာကုမ္ပဏီကြီးတွေကလည်းမနေဘူး။အထူးသဖြင့် Google, Facebook, Apple စတဲ့ကုမ္ပဏီတွေဆိုလို့ရှိရင်တရုတ်နိုင်ငံကိုအလုံးနဲ့ခီးသွွားတာအားလုံးကိုစိုင်းထားတယ်။ Google ကုမ္ပဏီဆိုရင်လောလောဆယ်အထိဂျပန်၊တောင်ကိုရီးယား၊အီရန်၊အီတလီနိုင်ငံတွေကိုပါသူတို့ဝန်ထမ်းတွေကိုမသွားဖို့ကန့်သတ်ထားတယ်။Amazon ဆိုလဲအလုပ်ကိစ္စမဖြစ်မနေသွားဖို့မလိုတဲ့ခီးကလွဲပြီးတော့လုပ်ငန်းအတွက်ခီးသွားတာတွေအားလုံးကိုရပ်ထားတယ်ဗျ။
April လကုန်အထိ Amazon ကုမ္ပဏီမှာဘယ်အဖွဲ့ဘယ်တီးမှခီးသွားအစီအစဉ်မလုပ်ပါနဲ့လို့ကမ္ဘာတဝန်းလုပ်ငန်းလေပတ်ရေးပိုင်းတာဝန်ရှိတဲ့ဒီဥက္ကဋ္ဌ Dave Clark က Amazon ဝန်ထမ်းတွေစီကို email ပို့တယ်။အခုပြောနေတဲ့နည်းပညာကုမ္ပဏီကြီးတွေဆိုတာက American မှာရုံးဆိုင်တာမှန်ပေမဲ့သူတို့လုပ်ငန်းတွေကကမ္ဘာအနှံ့နိုင်ငံဆုံးမှာရှိနေတာ။အထူးသဖြင့်ဒီကုမ္ပဏီတော်တော်များများတရုတ်မှာရုံးခွဲတွေရှိကြတယ်လေတရုတ်နိုင်ငံထဲမှာဖွင့်ထားတဲ့ဆိုင်တွေရုံးတွေကိုယာယီပိတ်ထားတာရှိသလိုဝန်ထမ်းတွေကိုအိမ်ကနေအလုပ်လုပ်ဖို့ညွှန်ကြားထားကြတယ
်နိပညာအခြေခံပစ္စည်းတွေအပါအဝင်ကုန်ပစ္စည်းအတော်များများကတရုတ်စေယုံတွေကနေပြီးတော့ထုတ်ကြတာမလို့ထုတ်လုပ်မှုဘိုင်းမှာလည်းအခက်တွေ့နေကြတယ်ဗျနိပညာလုပ်ငန်းတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်ကုန်ပစ္စည်းထုတ်လုပ်မှုဘိုင်းအဓိကထိခိုက်နေတဲ့ထဲမှာ Apple တို့ Microsoft တို့လည်းပါနေတယ်Apple ကုမ္ပဏီဆိုလို့ရှိရင် iPhone အပါအဝင်သူ့ရဲ့ကုန်ပစ္စည်းတွေထုတ်လုပ်မှုဘိုင်းနဲ့မကဘူး။အရောင်းပိုင်းမှာလည်းတရုတ်နိုင်ငံကိုအတော်လေးကိုအားထားနေရတာ။တရုတ်မှာပိုးကူးဆက်ပြန့်နှံ့မှုအခြေအနေတော်တော်ဆိုးတဲ့ January လတုန်းကဆိုရင်တရုတ်တနိုင်ငံလုံးမှာရှိတဲ့ Apple အရောင်းဆိုင်42ဆိုင်လုံးကိုပိတ်ထားခဲ့ရတာလို့ကုမ္ပဏီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါရတယ်။အခုထိလည်းပြန်ဖွင့်နိုင်သေးဖို့မရသေးပါဘူး။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ကုန်ပစ္စည်းအယောင်းနဲ့ကုမ္ပဏီဝင်ငွေထိခိုက်နိုင်တယ်လို့ Apple ကုမ္ပဏီထုတ်ပြန်တဲ့ကြေညာချက်ထဲမှာအသိပေးတယ်ရှင်။ရှင်းရှင်းပြောရရင်တော့တရုတ်ကဆက်ယုံတွေပိတ်ထားခဲ့ရလို့ iPhone ထုတ်လုပ်မှုဘိုင်းကိုထိခိုက်နေလို့အယောင်းဘိုင်းမှာတက်ရောက်မှုရှိနိုင်တယ်လို့အသိပေးတာပဲ။အခုတရုတ်မှာဆက်ယုံတချို့ဖြည်းဖြည်းချင်းပြန်လည်လည်ပတ်နေပေမဲ့ပုံမှန်အတိုင်းပြန်မဖြစ်သေးတော့ခံမှန်းထားတာထက်ပစ္စည်းချပါမှုတွေဖြစ်နိုင်တယ်ဆိုတာကို Apple ကလူသိရှင်ကြားမပြောလို့မဖြစ်တော့ဘူးလေ။
Microsoft ကုမ္ပဏီကလည်း Coronavirus ကြောင့်သူရဲ့ကုန်ပစ္စည်းအယောင်းထိခိုက်လို့ပထမ3လပတ်ဝင်ငွေနည်းမယ်လို့ထုတ်ပြန်ထားသေးတယ်လေ။အဓိက Hardware ထုတ်တဲ့ PC ကွန်ပျူတာလုပ်ငန်းပိုင်းမှာထိခိုက်မယ်လို့ခန့်မှန်းထားပါတယ်။ Windows Software ထုတ်လုပ်မှုတွေ Surface Tablet ကွန်ပျူတာတွေ Xbox Game Set ထုတ်လုပ်မှုတွေထိခိုက်မယ်လို့ပြောထားတာ။မြန်မာဆန်ဆန်တိုးတက်နေတဲ့ Cloud လုပ်ငန်းကတော့ထိခိုက်မှာမဟုတ်ဘူးတဲ့။အခုလိုမျိုး Microsoft တို့ Apple တို့လိုမျိုးကြီးတဲ့နည်းပညာကုမ္ပဏီကြီးတွေကဝင်ငွေထိခိုက်နိုင်တယ်လို့လူသိရှင်များထုတ်ပြန်တာကိုကြီးကြီးအဖြစ်တရုတ်ကဒီကွန်ပျူတာထုတ်လုပ်မှုအပေါ်မှာဘလောက်အားကိုးနေကြရလဲဆိုတာကိုတွက်နိုင်တယ်ဆိုပြီးတော့ကျဉ်ကျဉ်သူတွေကထောက်ပြနေကြတယ်ဗျ
။အခုတခါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ရောဂါပြဿနာက2003ခုနှစ်တုန်းကဖြစ်ခဲ့တဲ့ SARS ရောဂါထက်ကိုစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကုလသမဂ္ဂ OECD ကတော့တွက်တယ်ရှင်။ OECD ရဲ့စီးပွားရေးဆိုင်ရာအကြီးအကဲ Lawrence Boone ကဘာကြောင့်လဲဆိုတာအခုလိုရှင်းပြပါတယ်
။ Then the first thing that we should note is that China has become far more integrated in the world economy.
ပထမဆုံးအားလုံးသတိပြုသင့်တဲ့အချက်ကကမ္ဘာစီးပွားရေးမှာတရုတ်ရဲ့ပါဝင်ဆက်နွယ်မှုဟာ SARS ရောဂါဖြစ်ခဲ့တဲ့2003ခုနှစ်တုန်းကထက်အများကြီးတသားတည်းရောရှက်နေတယ်ဆိုတဲ့အချက်ပ
ါတရုတ်ကုန်ထုတ်လုပ်မှုပိုင်းထိခိုက်နေတဲ့ကိစ္စကကမ္ဘာတဝန်းသူ့ကိုအားကိုးနေကြရတဲ့ကုမ္ပဏီတွေအပြင်အာရှဒေသမှာတော်တော်လေးအထိနာတယ်လို့လည်း OECD ကပြောပါတယ်သူပြောသလိုပဲဒီအမေရိကန်နည်းပညာကုမ္ပဏီတော်တော်များများဟာကုန်ထုတ်လုပ်မှုပိုင်းအတွက်တရုတ်ဆက်ယုံတွေကိုအားကိုးနေကြတာဆိုတာအခုကိုရိုနာဗိုင်းရပ်စ်ပိုးပြဿနာပေါ်လာတော့ပို့ပြီးတော့သိလာရတယ်ရှင်ဒီပြဿနာကြောင့်ဘာစီလိုနာမှာတင့်တိုင်းလုံနေကြကျိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကြီး Mobile World Congress ကိုဒီနှစ်ဖျက်လိုက်ရတယ်နောက်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာနှစ်တိုင်းလုံတဲ့က
ကားပြဝဲကြီးကိုလည်းဖျက်ခဲ့ရတယ်ဒီပွဲနှစ်ခုလုံးကကမ္ဘာမှာတော့တော်တော်လေးကိုကြီးကျယ်တဲ့ပွဲကြီးတွေရှင့်ဖေ့စ်ဘွတ်ကုမ္ပဏီကလည်းနှစ်တိုင်းလုံးနေကြ FA ညီလာခံကြီးကိုဖျက်ထားတယ်လေနှစ်တိုင်းဖေ့စ်ဘွတ်ကဘာအသစ်စမ်းတွေလုပ်မယ်ဘာတွေစီစဉ်ထားလဲဆိုတာကိုကြော်ညာမိတ်ဆက်တဲ့ပွဲပြဖေ့စ်ဘွတ်ကိုခြေခံပြီးတော့ App ထုတ်လုပ်တဲ့ Developer တွေအတွက်ရေးကြီးတ April la cha lo shin California pi ne ma lou me lo Google ga season tha de ni la gan de khu ko le phyat tha de de shin now Google Cloud ne patat de Google Cloud Next ni pat le ni la gan ko le a pye ma pwae ma lou daw be ne online paw ma be pwae ko live stream lou me lo a season pyaung tha de a yi pwae ga San Francisco ma April la za mai lou ma
di pwae so ra ga le a tou chi che de pwae pya မနေ့ကလုတ်တဲ့ပွဲဆိုလို့ရှိရင်ပိတ်သက်3000လောက်တက်တာမဟုတ်လားမဆွေမောင်ကခုလိုပွဲကြီးတွေကိုဖျက်ရအစီအစဉ်ပြောင်းရတော့အနည်းနဲ့များတော့လုပ်ငန်းဆိုင်ရာထိခိုက်မှုတွေရှိပါတယ်ပွဲတွေလုတ်တဲ့ဆိုရင်နိုင်ငံတကာကလာကြတဲ့အတွက်အမြင်တွေဖလှယ်နိုင်တယ်ခုရဲ့ဖန်တီးမှုတွေကိုအများသိအောင်မိတ်ဆက်နိုင်တယ်လေအခုတော့ဓာရီလုတ်ခွင့်မရကြတော့ဘူးပေါ့
အခုလိုမျိုးနှီးပညာကုမ္ပဏီကြီးတွေကကိုရိုနာဗိုင်းရပ်စ်ပိုးမပြတ်အောင်ကြိုးစားနေကြတဲ့အချိန်ထဲမှာဒီယောဂဘုံနဲ့ပတ်သက်ပြီးတော့သတင်းမှဖျက်နာတို့စီးပွားရေးအမျက်ထုတ်တာတို့ကိုလည်းတိုက်ဖျက်နေကြရသေးတယ်ကိုသားညုံရဲ့Amazon online ဈေးကွက်ကြီးပေါ်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်နိုင်တယ်ကုသနိုင်တယ်ဆိုပြီးတော့ရောင်းနေတဲ့ပစ္စည်းပေါင်းတန်းကျော်ကို Amazon ကဖယ်ရှားခဲ့ရတယ်လို့ Reuters သတင်းတစ်ခုမှဖော်ပြခဲ့တယ်။နောက်ဒီယောဂနဲ့ဆက်ဆက်ပြီးတော့လူအဝယ်များတဲ့ပစ္စည်းတွေကိုမတန်တဆဈေးတင်ရောင်းတဲ့ပစ္စည်းပေါင်းထောင်နဲ့ချီကိုလည်း Amazon website ပေါ်ကနေဖယ်ရှားခဲ့ရတယ်တဲ့
။ Facebook ဆိုလည်းဒီ COVID-19 ယောဂပျောက်ပါတယ်ဆိုပြီးတော့တင်နေတဲ့ကြော်ညာတွေကိုလိုက်ပိတ်နေရတယ်။Google ကတော့ coronavirus 2 COVID-19 လို့နဲ့ပတ်သက်လို့ရှာသမျှကိုတက်ဆိုင်ရာတောင်ရှိတဲ့ website တွေစီသွားအောင်လမ်းညွှန်ပေးနေတယ်လေ
။ coronavirus ကိုပညာပေးဖို့အတွက်လူမှုကွန်ရက်တွေဘလောက်အရေးပါတယ်လဲဆိုလို့ရှိရင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့မှအခုအသုံးများနေကြတဲ့ TikTok မှာအကောင့်ဖွင့်ထားရပြီ။မြန်မာနိုင်ငံအပါအဝင်ဒီလူငယ်တွေကြားမှာ TikTok ကတိတ်ပြီးတော့ရေပန်းစားနေတော့ coronavirus ပိုးမကူအောင်လို့ဘလို့ကာကွယ်သင့်တယ်ဆိုတာကို WHO ရဲ့ TikTok အကောင့်ပေါ်ကနေပြီးတော့ video တွေနဲ့ပညာပေးနေတာလေ။အဲဒါကြောင့် TikTok အကောင့်ရှိတဲ့သူတွေအနေနဲ့ဒီယောဂနဲ့ပတ်သက်လို့ WHO ရဲ့အကြံပြုချက်တွေကို TikTok ပေါ်ကနေကြည့်နိုင်ကြပါလိမ့်ရှင
်။မဆုမျက်မှောင်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်။ကြာသပတေးနေ့နေနဲ့ခင်ဗျိုးမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာနှစ်ပြည့်နဲ့ကာယယောဂပြေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပုံနှုန်းတွေမှာသတိပေးလိုက်ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းမကြခင်နှစ်ပိုင်းတွင်နိုင်ငံကိုမင်ကွန်းပြောဖို့စီစဉ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရလော့ကျုံနေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အစိုးရရဲ့လုပ်ပိုင်ခွင့်အာဏာကိုအပြည့်အဝအသုံးချဖို့ပြင်ဆင်ထားတဲ့အကြောင်းလဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာပြောဆိုထားတာပါ။အမေရိကန်မှာပြည်ရဲ့လာကတိကူးစက်သူ15ယောက်တာရှိနေရကနေအခုခါ1100ကျော်ထိရှိလာနေပေမဲ့မကြခင်မှာကူးစက်သူတယောက်မှမကျအောင်ဖြစ်ရှိသွားမှာဖြစ်တဲ့ကြောင့်လဲသမ္မတထရန့်ကပြောထားပါဗျ။လက်ကလောမှာတော့ပြည်နယ်ပေါင်း50နဲ့40လောက်မှာကူးစက်ခံရပြီးသေဆုံးသူ32ယောက်ထိရှိနေပါဗျ။အမေရိကန်အမျိုးသားကူးစက်ရောဂါဌာနအကြီးအကဲဒေါက်တာအန်တိုနီဖောက်ချီကတော့အခြေအနေတွေပိုဆိုးလာနိုင်တယ်ဆိုပြီးသတိပေးထားပါဗျ။ဘူချူကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာနှစ်ပြည့်နှစ်နဲ့ကာယယောဂအဖြစ်သတ်မှတ်လိုက်သလိုအမေရိကန်ဆိုရကတုံ့ပြန်မှုတွေနှေးခွင်းနေတယ်လို့ယင်းနည်းမြှုပ်နှံသူတွေရှုမြင်နေကြမှာပဲအမေရိကန်စတော့ဈေးကွက်တွေမှာပေါ်ထွန်းတွေကလည်းကျဆင်းမှုတွေနဲ့လည်းထပ်မံကြုံတွေ့ခဲ့ရတာပါ။ယူရိုနိုင်ငံဘက်ကမျိုးတော်မြောက်ဘက်ကစစ်ကန်တစ်ခုကိုရော့ကက်ဒုံးတွေနဲ့ပစ်ခတ်ခံခဲ့ရတဲ့အတွက်အမေရိကန်နှစ်ယောက်နဲ့ညွန်ပေါင်းတပ်ဖွဲ့တို့တိုက်ဆုံသွားပါတယ်။ဒါကြီးစစ်ကန်ကိုစစ်သွေးကြွတွေက tracker တစ်စင်းပေါ်ကနေရော့ကက်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းအမေရိကန်နဲ့ US ဆွေတောင်းရှိသူတွေကပြောဆိုခဲ့ကြတာဖြစ်ပါတယ်
။ကျေးဇူးပါကိုအောင်လွင်ဦးလေ။သတင်းချင်းချုပ်ကိုနားဆင်ခဲ့ကြတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darryl Smith ပါရှင်။ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.